Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်အော်တိုဘာလ9ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကိုမီဒီယာမြောင်စုဝါရှင်တန် DC မြို့တော်ကနေတိုင်းဒိုမီတာ24451နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြင့်တိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပ
ါမင်္ဂလာပါရှင်ကျွန်မခင်မြတ်တပါဒီမနေ့ကင်းသတင်းတွေကိုကိုခင်မောင်ဆုံးမနဲ့အတူပြောပြပေးပါပါယူကရိန်းတောင်ပိုင်းကိုရုရှားထိုးစစ်တွေအဓိကပျက်စီးတွေတင်ပို့ပေးနေတဲ့ခရမ်းမီးယားကတဒါကားဘုံးပောက်ခွဲတဲ့အတွက်ပျက်စီးခဲ့ရပါတယ်။ကိုရီးယားကျွမ်းဆွယ်နာမှာကန်လင်းတင်တင်ပို့ရှစ်လမှုကိုမြောက်ကိုရီးယားဘက်ကတတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာထောင်ချခံထားရတဲ့ဂျပန်တရင်သမားကိုပြန်ပြီးလွှတ်ပေးဖို့အတွက်ဘင်္ဂလားဒေ့ရှ်တရင်အဖွဲ့ကတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့တရင်လေးတွေကြားမှာပါကိုညာဝင်းအောင
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန်းရောက်တရင်တွေတင်ဆက်ပြီးတဲ့အခါမှာတော့ဒီထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေရဲ့နှင်နာခြေတံပတ်သက်လို့ NUG အစိုးရကအကူအညီပေးခဲ့ပါတယ်။တခါစကိုင်းမကွေးကရန်ကုန်ကိုရောက်နေတဲ့အလို့သမားတွေဘယ်လိုအခက်အခဲတွေနဲ့ရင်ဆိုင်နေရပါသလဲ
။တို့ကဆိုင်ရှင်ဆိုတော့တို့အိမ်ကိုလာပြောတာပေါ့။မမစီကိုလာပြီးတော့ဒီကမကွေးတို့စကိုင်းတို့ကအလို့သမားတွေကိုပြန်ခိုင်းဖို့လာပြောတာပေါ့
။တို့ပန်းတို့အတန်အပတ်စဉ်ကဏ္ဍထုတ်လွှင့်တဲ့အခါမှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်လာပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
။ Crimea ကျွန်းစွန်နဲ့ရုရှားကြားဆက်သွယ်ထားတဲ့ရထားနဲ့ကမ်းလမ်းတွေပေါက်ဝဲတဲ့ပင်မတံတားကြီးမှာစနေနေ့အစောပိုင်းကထရက်ကာတစ်စင်းပောက်ကွဲတဲ့အတွက်ဒဇိတပိုင်းကျိုးပြတ်သွားပြီးတော့ယူကရိန်းရဲ့တောင်ပိုင်းကိုရုရှားထိုးစစ်တွေအဓိကပစ္စည်းတင်ပို့ပေးရလမ်းကြောင်းကိုထိခိုက်သွားစေပါတယ်။ရုရှားဆိုတာတင်ထားတဲ့ Crimea data လွှတ်တော်ဥက္ကဋ္ဌကတော့ပောက်ကွဲတဲ့နေရာမှာဒဏ္ဍာရီပျက်စီးမှုအတိုင်းအတာကိုရှော့ပေါ်ပြောပါတယ်။ဒါပေမဲ့ Ukraine ကိုတော့အပြစ်တင်လိုက်ပါတယ်။ရုရှားနိုင်ငံသားဝင်ကြီးဌာနပြောခွင့်ရ Maria Zakharova ကတော့ Ukraine ဆိုရယ်လို့ရဟာအရက်ဖက်အခြေခံအဆောက်အုံဖျက်ဆီးတာမျိုးဖြစ်နေတဲ့အတွက်ဒါဟာသူ့ရဲ့အကြမ်းဖက်လူရက်ကိုပြနေတာလို့ပြောပါတယ်။ဒီတိုက်ခိုက်မှုကို Ukraine ကသူတို့လုပ်တာလို့တင်ဝင်ကြေညာတာမျိုးတော့မရှိပါဘူး။ဒါပေမဲ့ဒီတရားကိုဖျက်ဆီးပြင်မယ်လို့ယူကရိန်းအရာရှိတွေကထပ်တလဲလဲချင်းချောက်ထားတာဖြစ်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရဲ့အကြံပေးမိုက်ခဲလိုပိုဒိုရက်ကတော့အခုလိုတိုက်ခိုက်မှုကိုချီးကျူးလိုက်ပြီးတော့ခရိုင်းမီးယားတရားကိစ္စအဆပဲရှိသေးတယ်လို့ Twitter မှာရေးပါတယ်။တရားပေါ်မှာပောက်ကွဲခဲ့တဲ့ truck ရဲ့ပန်းရှင်ကရုရှားတောင်ပိုင်းခရက်စနိုဒါဒေသကံတူဖြစ်တယ်လို့အခုပောက်ကွဲမှုအတွက်စုံစမ်းစစ်ဆေးတဲ့ရုရှားစုံစမ်းရေးကော်မရှင်ကပြောပါတယ်။ဆန်မိုင်းနီဘာရှိလျတဲ့ဒီတရားဟာပင်လယ်နဲ့အဇော့ပင်လယ်ကိုဆက်ထားတဲ့ကတ်ရေလက်ကြားကိုဖျက်ဆောက်ထားတာဖြစ်ပြီးတော့ဥရောပမှာအရှိဆုံးတရားဖြစ်တဲ့2018မှာစပြီးဖွင့်နေခဲ့တာလည်းဖြစ်ပါတယ
်။ဂျပန်နိုင်ငံမှာဖူကူရှိမားနျူကလ িয়ার တပ်ပေါင်းဘုတိုက်အောင်ကြီးယူစိမ့်ခက်စဉ်တုန်းကရွှေပြောင်းကယ်တင်ခဲ့ရတဲ့သူတွေကိုအိုအိမ်တွေအလုပ်ကိုင်းတွေအပါအဝင်လိုအပ်တဲ့အထောက်အပံ့တွေပို့မိုပေးဖို့ဂျပန်အစိုးရကိုကုလသမဂ္ဂလူအခွင့်ရေးကျွမ်းကျင်သူတဦးကတောက်ကြံနေကတိုက်တွန်းလိုက်ပါတယ်။သူတို့တွေဟာကိုစန္ဒအရာကြောက်လန့်ပြီးဘေးလွရာကိုပြေးခဲ့ကြရတာပဲဖြစ်ဖြစ်ဒါမှမဟုတ်အတင်းကျပ်ပြောင်းရွှေ့ခံခဲ့ရတာပဲဖြစ်ဖြစ်လိုအပ်တာတွေကိုအကူအညီပေးတဲ့အကြောင်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ပြည်တွင်းဒုက္ခသည်များ IDB ဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ဆစ်စလီယာဂျမနက်အမ်တမာရီကပြောလိုက်ပါတယ်ဂျပန်နိုင်ငံအနေနဲ့ပြည်တွင်းဒုက္ခသည်တွေကိုကာကွယ်ပေးတဲ့ဥပဒေဟာပြည့်စုံလုံလောက်ပါတယ်လို့လည်းသူကပြောပါတယ်ဒါပေမဲ့လည်းဥပဒေတွေဟာဆောင်ရွက်ပေါ်မှာပဲရှိပြီးလက်တွေ့အကောင့်ထဲပေါ်တင်တယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့2011မတ်လ17ရက်နေ့ကငလင်လောက်ကပ်ပြီးဆူနာမီရေလိုက်တွေဖြစ်ပေါ်လာကကမ်းခြေရှိဖူကူရှိမားနျူကလ িয়ার ဒါအပေးစက်ရုံကိုရိုက်ခတ်ခဲ့တဲ့အတွက်ကြောင့်ရေဒီယိုဓာတ်ရောင်ကြီးတွေယိုစိမ့်ထွက်လာပါတယ်။အဲ့ဒီအတွက်လူပေါင်း36,000ကျော်ပြောင်းရွှေ့ခဲ့ရပါတယ်။လူပေါင်း3,000လောက်ဟာအခုချိန်ထိကျောင်းရွှေတဲ့နေရာမှာပဲနေထိုင်နေကြရပါသေးတယ်ခင်ဗျာ
။မြေလေးပင်နဲ့ဒေသရင်းနိုင်ငံတွေကဝင်ကြီးတွေဟာစနေနေ့မှာ Cyprus ကျွန်းမှာတွေ့ဆုံကြပြီးတော့လေစီးပြေးဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ကြပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေတဲကတောင်ပိုင်းဒေသတွေဖြစ်တဲ့ Spain, Greek, Italy, Malta နဲ့ Cyprus နိုင်ငံတွေဟာအသက်နဲ့ရင်ပြီးလှေရင်းနဲ့ခိုးဝင်လာတဲ့ဥရောပမှာခိုးလုံခြင်းသူတွေအများဆုံးဝင်ရောက်ရာနေရာတွေဖြစ်နေတာပါ။ဒီလိုဖြစ်နေတာရပ်ဆိုင်ဖို့အတွက်နေဆက်ဒေတာတွေကိုအသေးချာစောင့်ကြည့်ကာကွယ်ဖို့ Greek လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံရေးခေါလုံသူများဆိုင်ရာဝန်ကြီး Notice Matter Archie ကပြောပါတယ
် It is clear that when the borders are well protected and well monitored the
law ငါးစက်ဒေတာတွေကိုကောင်းကောင်းအကာအကွယ်ပေးပြီးသေးသေးချာချာစောင့်ကြည့်မယ်ဆိုရင်အသက်တွေသေဆုံးနေရတာမျိုးရှိတော့မှာမဟုတ်ဘူးဆိုတာရှင်းပါတယ်ဒီလိုလုပ်နိုင်ဖို့အတွက် EU နယ်စပ်ရေးရာအဖွဲ့ Frontex အနေနဲ့ဒီဒေတာရင်းမှာရော EU ရေးပိုင်နဲ့ပြင်ပမှာပါသူတို့ရဲ့လုပ်ပိုင်ခွင့်ပိုရဖို့လိုပါတယ်လို့ပြောသွားတာပါEU ခေါင်းဆောင်တွေဒီလနှောင်းပိုင်းလှုပ်ဆောင်မှုစီစဉ်နေတဲ့ခလုံခွင့်တောင်းခံသူတွေအတွက်အဖွဲ့ဝင်နိုင်ငံတွေမှာစင်တာရီဖွင့်နေတဲ့ကိစ္စမှာစဉ်းစားနိုင်အောင်အကြံပေးဖို့အတွက်အခုလိုဆွေးနွေးကြတာလည်းဖြစ်ပါတယ်။လေစည်းပြေဒုက္ခတဲ့အဖြစ်ရောက်ပြီးကုန်တဲ့ဥရောပမှာခလုံချင်းသူတွေကိုလူမှုန်ခိုးရဲလှည့်စားတာမခံရအောင်ဒီစင်တာရီမှာအကူအညီပေးကြဖို့လည်းဖြစ်ပါတယ်
။ထိုင်းနိုင်ငံက ID သတင်းအချက်အလက်နည်းပညာကဏ္ဍမှာအလုပ်ရမယ်ဆိုပြီးလူပွဲစားတွေရဲ့လိင်ညာခေါ်ခြင်းခံရတဲ့အိန္ဒိယနိုင်ငံသား130ကိုကဲဆဲခေါ်ယူနိုင်ခဲ့ကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကစနေနေ့ကပြောပါတယ်သူတို့တွေကိုမြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေမှာရှိကြတဲ့လူမိုက်ဂိုင်းတွေထိန်းချုပ်ထားတဲ့အင်တာနက်ကနေလိမ်လည်နေတဲ့နည်းပညာကုမ္ပဏီတွေကနေကဲဆဲခဲ့ရတာဖြစ်တယ်လို့ပြောပါတယ်အဲ့ဒီနေရာတွေကိုအိန္ဒိယနည်းပညာသမားတွေအလုပ်ရမယ်ဆိုပြီးလိမ်လည်ခေါ်ယူပြီးအကြကင်ခိုင်းစေခဲ့တယ်လို့လည်းသူကပြောပါတယ်အဲ့ဒီကုမ္ပဏီတွေဟာဒူဘိုင်းဘန်ကောက်နဲ့အိန္ဒိယမြို့ကြီးတချို့ကနေအေဂျင့်ကိုယ်စားလှယ်တွေကနေတဆင့်အလုပ်လုပ်နေကြပုံရတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာအလုပ်ကင်အတုတွေဖန်တီးကြော်ညာပြီးအင်တာနက်လူမှုကွန်ရက်ကနေကွန်ပျူတာကျွမ်းကျင်တဲ့အိန္ဒိယနိုင်ငံသားတွေကိုလိမ်ညာခေါ်ယူခဲ့ကြောင်းလည်းသူကပြောဆိုပါတယ်ခင်ဗျာ
VOA American တန်မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6ရက်နေ့ကနေ9ရက်နေ့အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာစစ်ကောင်စီကထောင်နှံပြစ်ဒဏ်ချမှတ်တာခံရတဲ့ဂျပန်နိုင်ငံသားမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူတူရုကူဘိုတာကိုပြန်ပြီးလွှတ်ပေးဖို့အတွက်ဘင်္ဂလားဒေ့ရှ်မှတ်တမ်းရုပ်ရှင်အသင်း BDFA ကစနေနေ့မှာတောင်းဆိုလိုက်ပါတယ်။ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတူရုကူဘိုတာကိုအကူအညီပေးချဖို့အတွက်တိုက်တွန်းရေးသားထားတဲ့စစ်ရန်တွေကိုကန်ဆောင်ပြီးတော့ဂျာကန်မြို့တော်လမ်းမပေါ်မှာလက်ချင်းချိတ်ပြီးဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။လူလက်လက်တွေးခေါ်တဲ့လူငယ်တဦးဖြစ်တဲ့မှတ်တမ်းရုပ်ရှင်သမားတက်ကြွလှုပ်ရှားသူတဦးကိုမြန်မာစစ်ကောင်စီကအတိတ်ပဲမရှိတဲ့တရားစီရင်နဲ့စီရင်ပြီးထောင်ချခဲ့တာကိုပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့အသင်းဥက္ကဋ္ဌမဆုကရင်ရဲ့ပြောကြားချက်ကိုဘင်္ဂလားဒေ့ရှ်အစိုးရသတင်းမှာဖော်ပြထားပါတယ်။ကူဘိုတာဟာဇူလိုင်30ရက်နေ့ကရန်ကုန်ကဆန္ဒပြပွဲတစ်ခုမှာသတင်းမှတ်တမ်းရိုက်ကူးစဉ်အဖမ်းခံခဲ့ရတာဖြစ်ပါတယ်။သူကိုဗီဇာစီကံဖောက်ပြမှုလောက်ကဥပဒေ73တက်မတော်ပြုတ်ကွင်းအောင်စီယုံလှုံ့ဆော်မှု905ကကြီးအပြင် electronic ဆက်သွယ်ရေးပုံမှန်33ကစတဲ့ပုံမှန်3ခုနဲ့စစ်ကောင်စီကနေအမှုဖွင့်အရေးယူခဲ့တာဖြစ်ပါတယ်။ဂျပန်သတင်းသမားကခုလိုထောင်ချတဲ့ပုံမှန်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ နဲ့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကပြစ်ဒဏ်ရှုံ့ချပြီးတော့ချက်ချင်းပြန်လွှတ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်
။ဂျော်ဒန်မြစ်အနောက်ဖက်ကမ်းဒေသမှာအစ္စရေးတပ်ဖွဲ့တွေကဝင်ရောက်စီးနှင်းခဲ့စဉ်အတွင်းပါလက်စတိုင်းနှစ်ဦးကိုပြစ်တက်ခဲ့တယ်လို့ပါလက်စတိုင်းအရာရှိတွေကစနေနေ့ကပြောပါတယ်။2015ခုနှစ်ကတည်းကအဲ့ဒီနယ်မြေမှာအကြမ်းဖက်သေးကြကြတာတွေဖြစ်ပွားခဲ့ပြီးစနေနေ့ကအဲ့ဒီလိုပြစ်ခတ်မှုကတော့ဒီနှစ်အတွင်းထိတ်တဲရင်ဆိုင်မှုတွေဖြစ်တဲ့အထက်မှာနောက်ဆုံးဖြစ်ရတကူဖြစ်ပါတယ်အဲ့ဒီဂျော်ဒန်မြစ်အနောက်ဘက်ကဒေသကဂျနီးဒုက္ခသည်စခန်းဟာပါလက်စတိုင်းဒေသခံတနတ်သမားတွေနဲ့ဝင်ရောက်စီးနှင်းကြတဲ့အစ္စရေးတပ်ဖွဲ့တွေအကြားမကြာခဏအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ပါလက်စတိုင်းတွေရဲ့ခံတပ်လို့အများကခေါ်ဆိုနေကြတဲ့အဲ့ဒီဒုက္ခသည်စခန်းကိုအစ္စရေးစစ်တပ်ကလည်းမကြာခဏစစ်စီရေးတွေလုပ်လေရှိပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကလည်းအနောက်ဘက်ကန်ဒေတာရဲ့တခြားဒေနေရာတစ်ခုမှာအစ္စရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်ပါလက်စတိုင်းဆယ်ကျော်သက်လူငယ်နှစ်ဦးသေဆုံးခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့အစ္စရေးစစ်ဘက်ကတစုံတရာမှတ်ချက်ပေးခြင်းတော့မရှိသေးပါဘူးခင်ဗျာ
။ကိုရီးယားချင်းဆွေဒေတာမှာအမေရိကန်လင်းတင်တင်မောကြီးUSS Ronald Reagan ကိုပြန်ပြီးချထားတာဟာအမတန်ကြီးမားတဲ့အနှုတ်သဘောဆောင်တဲ့ကြက်ရိုက်စီတယ်လို့မြောက်ကိုရီးယားဘက်ကသတိပေးလိုက်ပါတယ်။ကိုရီးယားကျွမ်းဆွေအရှိတ်ကန်လွန်ဒေတာမှာတောင်ကိုရီးယားစစ်သင်္ဘောတွေနဲ့နောက်တချီပူးတွဲရေချောင်းစီးလေ့ကျင့်ဖို့အတွက် American Nuclear Science တောင်းလင်းတင်တင်မောချင်းရောက်လာပြီးနောက်တနေ့ဖြစ်တဲ့စနေနေ့မှာပဲအခုလိုမြောက်ကိုရီးယားကာကွယ်ဝင်ကြီးဌာနကနေကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားစစ်တပ်အနေနဲ့လက်ရှိဒေသရင်းသိမ်းဆိုးရင်စရာအနေအထားကိုအသေးချာကင်တွယ်နေတယ်လို့လည်းပြောကြားပါတယ်။ American နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးလက်ကျင့်မှုကိုကန့်ကွက်တဲ့အနေနဲ့မြောက်ကိုရီးယားကမစ္စိုင်းထုံးကြီးတွေကိုပစ်လွှတ်ဆန့်တနေတာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းကတော့မြောက်ကိုရီးယားကဂျပန်ပိုင်နက်ကိုကျော်ဖြတ်ပြီးအားဖြင့်မစ္စိုင်းတုံးဆန်သက်ပစ်လွတ်ခဲ့တဲ့နောက်မှာ USS Ronald Reagan နဲ့ CIA လက်ကျင့်ခဲ့တဲ့အဖွဲ့ကဒီဒေသကိုပြန်ပြီးရောက်လာတာဖြစ်ပါတယ်။မြောက်ကိုရီးယားဟာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းပယ်ရင်တဲမစ္စိုင်းဒုံးကြီး10စင်းကိုပစ်လွတ်ခဲ့တာပါ။ဒါဟာဒီနှစ်အတွင်းစံချိန်တင်လောက်အောင်အများဆုံးဆန်သက်ပစ်လွတ်မှုလည်းဖြစ်ပါတယ်။အခုနောက်ဆုံးပစ်လွတ်ဆန်သက်မှုမှာနျူကလ িয়ার ထိပ်ပူးတက်ပစ်လွတ်နိုင်တဲ့ပယ်ရင်တဲမစ္စိုင်းဒုံးကိုဂျပန်ပိုင်နက်ကိုကျော်ဖြတ်ဆန်သက်ခဲ့တာဖြစ်တယ်လို့American ရဲ့ Pacific Data Ring က Guam အပြင်ဒီဒေသတွေပိုးပြီးဝေးတဲ့နေရာတွေအထိရောက်နိုင်တဲ့ဒုံးကျည်ဆန်းသက်မှုတွေကိုပါပြုလုပ်ခဲ့တာလည်းဖြစ်ပါတယ်
။ Iran နိုင်ငံတဟီရန်မြို့တော်ရှိ Al Zahara အမျိုးသမီးတီးတန့်တက္ကသိုလ်ကျောင်းထဲကိုစနေနေ့က Iran သမ္မတ Ibrahim Raisi လာရောက်ခဲ့စဉ်မှာအခုချက်ချင်းထွက်သွားဆိုပြီးကျောင်းသူတွေကအော်ဟစ်မောင်းထုတ်ခဲ့ကြပါတယ်။ဒါဟာမကြာသေးခင်ကရဲတွေကဖမ်းဆီးထိန်းသိမ်းခံခဲ့ရစဉ်သေးဆုံးခဲ့ရတဲ့အမျိုးသမီးတဦးအတွက်ကျောင်းသူတွေကဒေါသတကြီးကန့်ကွက်ရှုံ့ချတာဖြစ်ပါတယ်။မကောင်းဆိုးဝါးတွေဟာတက္ကသိုလ်ထဲမှာသူတို့ရဲ့ရည်ရွယ်ချက်အတိုင်းအောင်မြင်အောင်လှုပ်ဆောင်ကြလိမ့်မယ်။ဒါတွေကိုပါမောက်ခတွေကျောင်းသူတွေကသတိရှိရှိနဲ့တားဆီးရမှာဖြစ်ကြောင်းအီရန်သမ္မတကတက္ကသိုလ်မှာမိန့်ခွန်းပြောကြားခဲ့တာကိုနိုင်ငံပိုင်ရုပ်သံကနေထုတ်လွှင့်ပါတယ်။ဒါပေမဲ့လည်းသူလာရောက်ခဲ့စဉ်အတွင်းတက္ကသိုလ်ကျောင်းသူတွေကသမ္မတရာစီထွက်သွားမူလာစ်ဘာသာရေးခေါင်းဆောင်တွေထွက်သွားဆိုပြီးအော်ဟစ်ဆန္ဒပြကြတာကိုအီရန်တက်ကြွလှုပ်ရှားသူတွေရဲ့ Twitter လူမှုကွန်ရက်မှာဗီဒီယိုတင်ထားပါတယ်။အီရန်နိုင်ငံမှာပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကအသက်22နှစ်အရွယ်မာရှာအမနီဆိုသူလူငယ်အမျိုးသမီးတဦးကိုဟီဂျပ်ခေါင်းစည်းပဝါကောင်းကောင်းမစီးလို့ဆိုပြီးဘာသာရေးရဲတွေကဖမ်းဆီးထိန်းသိမ်းထားစဉ်မှာသေဆုံးခဲ့ပါတယ်ခင်ဗျာ။
တင်ငွေနေနေမယ်ခင်ထိတ်တန်းရောက်နိုင်ငံတကာတင်းလေးကိုတော်ခင်မျိုးတဲ့နဲ့ကိုခမောင်စုမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတင်းပေးဖို့ကြတဲ့ပုံနဲ့တင်းလွှာတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်အရင်ဦးဆုံးတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုကြည့်အောင်ပါထိုင်းနိုင်ငံတောင်ပိုင်းစူရထာနီခရိုင်ချိုင်ရာမြို့ဖွန်ဖတ်တဲ့စက်ယုံကအလုသမားတရားကိုအလုထုတ်နင့်နာခြင်းဖြစ်ဘန်ငွေ12သိန်းကျော်ရအောင်အမျိုးသားညီညွတ်ရေးအစိုးရ NUG အလို့သမားကြီးဝန်ကြီးဌာနနဲ့ AAC ခေါ်မဟာမိတ်အဖွဲ့ကထိုင်းအလို့သမားကာကွယ်စောင့်ရှောက်ရေးဌာနမှအောက်တိုဘာ6ရက်နေ့ကဖြည့်ရှင်းဆောင်ရွက်ပေးနိုင်ခဲ့တယ်လို့ဆိုပါတယ်ဒီအကြောင်း VOA သတင်းတော့မအေးမာကသတင်းပေးပို့ပါရခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းစူရထာနီခရိုင်ချိုင်းရာမြို့ဖွန်ဖက်တစ်ဆက်ယုံကမြန်မာလူသမားတရားကျော်ဟာစက်ယုံပိတ်လိုက်တာကြောင့်အလုတ်ကနေရန်နာလိုက်ရတဲ့အတွက်အလုတ်သမားကာကွယ်စောက်ရှောက်ရေးဌာနစာဝါဒီကံကိုတိုက်ကြားဖို့အတွက်အမျိုးသားညီညွတ်ရေးအစိုးရနဲ့ AAC မဟာမိတ်ဖွဲ့ကအကူအညီပေးခဲ့တာပါအလုတ်ထုတ်နင့်နာကြီးနဲ့အလုတ်လွှဲပြောင်းခွင့်တွေရဖို့အတွက်လှုံ့ဆော်ပေးခဲ့တာဖြစ်ကြောင်းအမျိုးသားညီညွတ်ရေးအစိုးရတာဝန်ရှိသူဦးဝေလင်းမောင်ကအခုလိုပြောပြပါတယ်
အင်ဂျီနဲ့ PPC နဲ့ကိုအကူအညီပေးဖို့အလုပ်သမားတွေကတောင်းဆိုလာတဲ့ဒီ6ရက်နေ့ကတော့ဖြည့်ချင်းနဲ့အလုပ်သမားစာဝတီကံနဲ့ကျွန်တော်ပြီးလိုက်တယ်ပြီးလိုက်တော့စာဝတီကံဘက်ကလည်းပဲ12,500ကိုဒီလို14ရက်နေ့ပေါ့နော်ဆယ်လာဝန်း14ရက်နေ့မှာဒါအလုပ်ရှင်ကနေပြီးပေးမယ်လို့ဆိုပြီးပြောထားပါတယ
်အလုပ်သမားကာကွယ်စောက်ရှောက်ရေးဌာနရှိမှာအလုပ်ရှင်နဲ့အလုပ်သမားတွေဘက်ကသဘောတူညီခဲ့ကြတာကတော့နစ်နာကြီးအပြည့်ရဖို့အတွက်တရားစွဲဆိုတာမျိုးတွေမလုပ်တော့ဘဲနစ်နာကြီး90ရာခိုင်နှုန်းရဖို့အတွက်သာသဘောတူခဲ့ကြတယ်လို့လည်းဆိုပါတယ
်ဟုတ်ဆိုတော့အလုရှင်ဘက်ကနေအစ်စ်ယုံပြေးလိုက်ရတယ်အစ်စ်ယုံသူရောင်းလိုက်ရတဲ့အနေအထားမျိုးဖြစ်တဲ့အတွက်သူ့မှာလုံးလုံးအကြောကြားမရှိဘူးကျွန်တော်တရားတွေပါလေစွဲမယ်ဆိုရင်ကျွန်တော်ကဒီ6လတနည်းဒီလောက်လောက်ထိကြာသွားနိုင်တယ်သူတို့ကြည့်လိုက်တော့ဒီအလုပ်သမားတွေကလည်းပဲသူတို့ရှော့ယူနေဒီ6နှစ်သမားတွေလည်းပဲအားရရိုင်းလုံးလောက်ပဲသူတို့ယူနေပြီးတော့လေအလုပ်သမားတွေကအဲသူတို့တရားမဆွဲကျင်လို့ပေါ့သူတို့ကိုတရားဝင်အလုပ်ပြောင်းလဲခွင့်ရရှိဖို့နဲ့ထိုက်တဲ့နဲ့မျက်နှာကြည့်ဝင်ရမယ်ဆိုရင်သူတို့တော်ပါပြီဆိုတော့အဲသူတို့ကလည်းအလုပ်သမားတွေကလည်းသဘောတူကြတော့
လုတ်သက်6နှစ်အထက်ရှိတဲ့အလုပ်သမားတွေကတော့တဦးကိုဘတ်ငွေ3000လုံးလုတ်သက်5နှစ်အထက်ရှိသူတွေကတော့ဘတ်ငွေ1000ခွဲနဲ့
လုတ်တဲ့လိုက်နှစ်နာကြီးတွေကိုဥပဒေပါအခွင့်အရေးရအပြည့်မယူတော့ပဲငါးဆယ်ရာခိုင်နှုန်းနဲ့ပဲသဘောတူခဲ့ကြတယ်လို့ဆိုပါတယ်လုတ်တဲ့လာပိုင်းမှာရှိသေးတဲ့လုတ်သမားတွေကတော့တခြားလုတ်တွေကိုပြောင်းရွှေ့ခွင့်စာရွက်စာလမ်းတွေရဖို့အတွက်သဘောတူခဲ့ကြပါတယ်ရှင်အဲ့တော့ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေနှစ်နာကြီးတချို့ရောက်အောင်
ဒီမှာကြားခဲ့မှာပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုနားဆင်နေရတာကတော့ VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်ဖြစ်ပါတယ်ထောင်400ကိုးဆယ်နှစ်ခုနှစ်အောက်တိုဘာလ12ရက်နေ့ဟာခရစ်စတိုဖာကိုလံဘတ်ရဲ့ဦးဆောင်မှုနဲ့စပိန်သင်္ဘောသုံးဆင်းဟာအခုဘဟားမားလို့သိကြတဲ့ကျွန်းကလေးကိုရောက်လာခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာဒီနေ့ကိုကိုလံဘတ်နေ့အဖ အပြောင်းအလဲတွေဖြစ်သွားအောင်အစပြုခဲ့တဲ့နေလည်းဖြစ်ပါတယ်။ဒါကြောင့်1492ခုနှစ်ကိုခေတ်သက်သမိုင်းမှာအထူးခြားဆုံးနှစ်အဖြစ်သမိုင်းပညာရှင်အများအပြားသတ်မှတ်ထားတာဖြစ်ပါတယ်။ကမ္ဘာလူဦးရေဟာ1492ခုနှစ်ကနေစာရင်လေးစတိုးလာတာဖြစ်ပြီး1650နဲ့1852နှစ်တွေအကြားမှာဆိုနှစ်ဆတိုးလာခဲ့တာပါ။အခုလိုလူဦးရေအလွန်အမင်းတိုးပွားလာဖို့အတွက်အရင်ကအကြောင်းတွေအများအပြားရှိမှဖြစ်ပေမဲ့စားနပ်ရိက္ခာရရှိမှုတိုးတက်လာတာကြောင့်ဆိုတာသိတာတဲ့အချက်ဖြစ်ပါတယ်ဒီစားနပ်ရိက္ခာတွေထဲမှာအမေရိကန်ဌာနေတိုင်းရင်းသားတွေရဲ့ပြောင်းအာလူးခရမ်းကျင်မြေပဲပလော့ပီနန်နနက်ငရုတ်နဲ့ကိုကိုးစေတွေလို့စားပင်တွေကအဓိကအကြဆုံးဖြစ်နေတာပါဒီအထက်ကအာလူးဟာဥရောပအလဲပိုင်းနဲ့မြောက်ပိုင်းဒေသဆင်းရဲသားတွေအတွက်အရေးအပါဆုံးအစားအစာတစ်ခုဖြစ်လာခဲ့ပါတယ်အာဖရိကကို16ရာစုမှဆရောက်လာတဲ့ပြောင်းနဲ့ပလော့ပီနန်ကတော့အာဖရိကထွက်ရိုးရာကောက်ပဲသီးနှံနေနေရာမှာအစားထိုးဝင်ရောက်သွားပြီးအာဖရိကတိုက်ရဲ့အရေးအကြီးဆုံးအဓိကစားကုန်ဖြစ်လာတာပါ1500နဲ့1650အတွင်းတရုတ်ပြည်မှာလူဦးရေအစမတန်တိုးလာတာဟာကောက်ပဲသီးနှံအသစ်ဖြစ်တဲ့အထူးသဖြင့်အာလူးပြောင်းနဲ့မြေပဲတွေတရုတ်ကိုရောက်လာတာကြောင့်ဖြစ်ပါတယ်ကိုလံဘီယန် exchange ဟာတကဘာလုံးကိုပြန့်သွားတာဖြစ်ပြီးသူကြောင့်ကမ္ဘာနေရာတိုင်းမှာစားတောက်ကုန်အစ်စ်တွေရောက်ကုန်တာဖြစ်ပါတယ်1492မတိုင်ခင်ကဆိုရင်ဖလော်ရီဒါမှာလိမ္မော်သီးမရှိခဲ့တယ်လို့အီကွေဒေါနိုင်ငံမှာလည်းငပြောသီးမရှိဘဲဟန်ဂရီမှာတော့ပပရီကာငရုတ်သီးမရှိသေးပါဘူးကုန်းစီဖလဲမှုတွေကနေအီတလီကိုခရမ်းကျင်ပြီးရောက်သွားတယ်လို့ကိုလံဘီယာနဲ့အင်ဒိုနီးရှားကိုကော်ဖီဟဝိုင်ယိုနာနတ်သီးအာဖရိကကိုရာဘာဘင်ထိုင်းတရုတ်နဲ့အိန္ဒိယကိုငရုတ်သီးနဲ့ဆွစ်ဇာလန်ကိုချောကလက်တို့ရောက်သွားတာဖြစ်ပါတယ်။ဘာဟားမားကျွန်းကလေးကိုတင်မောလေး3စင်းဆက်ရောက်သွားတာဟာတမိုင်းချောင်းဟိုကမကြုံစဘူးပြောင်းလဲသွားစေတာဖြစ်ပါတယ်။ဒါဟာရာစုနှစ်နဲ့ချီတဲ့လူသားတွေရဲ့အနာဂတ်ကိုပုံဖော်ပေးခဲ့တာဖြစ်ပြီးဒါဟာကမ္ဘာမှာတိုက်ကြီးတိုက်အသစ်တွေ့ရှိခဲ့တာလည်းမကတော့ပဲကမ္ဘာအရှိအနောက်တောင်မြောက်အချမ်းတွေကြားကုန်စီဖလှယ်ဖို့အကြံရစေသလိုကုန်သွယ်မှုတွေလုပ်ရင်းပုံမှန်ဆက်သွယ်လာစေသလိုမတူညီတဲ့ယဉ်ကျေးမှုတွေစုံစည်းပြီးဆက်သွယ်မှုအသစ်တွေဖန်တီးဖို့ဖြစ်လာစေတာပါ1492ခုနှစ်ဟာကမ္ဘာလူသားတွေအကြားကမ္ဘာလူမှုအတိုင်းအဝိုင်းကိုအတူတကွစတင်ခဲ့တဲ့နှစ်လည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတခါတော့ဒုအတန်ဘတ်စင်ကဏ္ဍဖြစ်ပါတယ်ရန်ကုန်မန္တလေးမှာအလုလုံနေကြတဲ့အလုသမားတွေကစကိုင်းနဲ့မကွေးတိုင်းတွေကလာသူတွေဆိုရင်အလုကနေဖြုတ်ပစ်ဖို့စစ်ကောင်စီကဖိအားပေးနေတယ်လို့အလုရှင်တချို့နဲ့အလုဖြုတ်ခံရတဲ့အလုသမားတချို့ကပြောကြပါတယ်စစ်ကောင်စီကိုပုံကန်ဆန့်ကျင်နေကြတဲ့အဲ့ဒီဒေသတွေကလာသူတွေကိုဖိအားပေးနေတာလို့ပြောဆိုကြပါပါဒီအကြောင်းဒုအတန်အစီအစဉ်မှာနားဆင်ကြည့်အောင်ပ
ါဒုအဆိုင်ရှင်ဆိုတော့ဒုအိမ်ကိုလာပြောတာပေါ့မမစီကိုလာပြီးတော့ဒီကမကွေးတို့စကိုင်းတို့ကအလုပ်သမားတွေကိုပြန်ခိုင်းဖို့လာပြောတာပေါ့အဲ့တော့ကိုကပြန်ပြောတာပေါ့သူတို့ကမိသားစုလိုဖြစ်နေပြီ20လောက်ရှိနေပြီသူတို့ကလည်းကျွန်တော်တို့လည်းသိပါတယ်ကျွန်တော်တို့ကိုထပ်ကပြောခိုင်းလို့ပါဘာညာပေါ့
PDF တွေကိုကျွန်တော်တို့ထောက်ပံ့လို့ဒီဖမ်းနေဆိုလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံလုံးဖမ်းဖို့အတွက်သူတို့တွေကပြင်ဆင်ရလိမ့်မယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကတင်ဆက်တာဖြစ်ပါတယ်စကိုင်းနဲ့မကွေးတိုင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲအရှိန်မြင့်တက်လာတာနဲ့အတူအဲ့ဒီဒေသကသူတွေကိုတိမ်ကျုံတန်ခတ်တဲ့ပုံစံမျိုးတွေလှုပ်လာပါတယ်။ရန်ကုန်နဲ့မန္တလေးမှာအလုပ်လုပ်နေတဲ့ငါးမြင်းဆောင်ရှစ်မြင်းဆောင်မှတ်ပုံတင်ကင်ထားတဲ့အလုပ်သမားတွေကိုအလုပ်ဖြုတ်ပြဖို့အတွက်စစ်ကောင်စီခန့်တာဝန်ရှိသူတွေကအလုပ်ရှင်တွေကိုဖိအားပေးနေပါတယ်။ဒီဆောင်မကိုဒိုးတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။
ရန်ကုန်ကလက်ဖက်ရည်ဆိုင်ပိုင်ရှင်မမငယ်တယောက်ပြည့်ရဲကျွန်လာပိုင်းတော်ကသူ့ဆိုင်ကမကွေးနယ်စကိုင်းစာတီအလုပ်သမားတွေကိုအလုပ်ဖြုတ်ပစ်ဖို့ဖိအားပေးခံခဲ့ရပါတယ်။ရက်ွက်ရုံကတာဝန်ရှိသူတွေကသူ့အိမ်ကိုလာပြောသွားတာပ
ါ။သူကဆိုင်ရှင်ဆိုတော့သူ့အိမ်ကိုလာပြောတာပေါ့။မမစီကိုလာပြီးတော့ဒီကမကွေးတို့စကိုင်းတို့ကအလုပ်သမားတွေကိုပြန်ခိုင်းဖို့လာပြောတာပေါ့။အဲ့တော့ကိုကပြန်ပြောတာပေါ့သူတို့ကမိသားစုလိုဖြစ်နေပြီ20လောက်ရှိနေပြီသူတို့ကလည်းကျွန်တော်တို့လည်းသိပါတယ်ကျွန်တော်တို့ကိုထပ်ကပြောခိုင်းလို့ပါဗျာပေါ့
ဖီးယားတွေရှိနေပေမဲ့သူကတော့သူ့ဆိုင်ကအလုပ်သမားတွေကိုမပြန်ခိုင်းမှုဆုံးဖြတ်ထားသူပါဒီလိုဖီးအားပေးတာဒေသကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့စကိုင်းနဲ့မကွေးကဒေသခံတွေကိုတမင်ပြတ်မှတ်ထားနေတဲ့ဆရာနာရှင်ရဲ့နှီးပြောအသစ်တစ်ခုဖြစ်ပုံရပါတယ်အလုံသမားသမဂ္ဂတွေအပါအဝင်တရင်းရင်းမြစ်တွေရဲ့ဆိုရတော့စကိုင်းနဲ့မကွေးတိုင်းဒေသကြီးအတွင်းနေထိုင်သူတွေအတွက်ထုတ်ပေးထားတဲ့ငါးမြင်းဆောင်နဲ့ရှင်မြင်းဆောင်နိုင်ငံသားစီစီကပ်ပြားကင်ဆောင်သူတွေကိုအလုံကနေထုတ်ပြစ်တာရဲကြီးအုပ်ချုပ်ရေးယုံတွေမှာအစင်းတိုင်လို့မရတာတွေကြုံနေရပါတယ်။ရန်ကုန်နဲ့မန္တလေးတိုင်းဒေသကြီးမှာအဲ့လိုဖြစ်ရတွေဖြစ်နေတာကိုထုတ်တမ်းကသိထားရပါတယ်။အလုံပြုတ်ခံရတဲ့စကိုင်းနယ်သားကိုထွန်းကအလုံကင်ရှာပါတဲ့အခုလိုခေတ်ပြတ်ကြီးမှာဒီလောက်ကိုပဲမိခိုးနေကြရတာဖြစ်ပြီးတော့အပြစ်မရှိပဲအလုပ်ထုတ်ခံရတဲ့အတွက်ပထမဆုံးတော့တော်တော်စိတ်ဆင်းရဲသွားပြီးဝမ်းနည်းမိတယ်လို့ပြောပါတယ်။စကိုင်းရောမကွေးရောဟာအရင်ကလက်နက်ကင်ပရိပခါတွေမရှိခဲ့ဘူးပဲမဲ့အခုတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်တာကိုကြုံနေရတာပါ။မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီရဲ့ထုတ်ပြန်ချက်အရစကိုင်းတိုင်းကမြို့နယ်38မြို့နယ်မှာ32မြို့နယ်ကလက်နက်ကင်ခုခံမှုတွေကြုံတွေ့နေရတယ်လို့ဆိုထားပါဗျ။မနစ်ကဆရာနာတင်လိုက်ခြင်းကဆလို့စစ်တပ်ဟာစကိုင်းတိုင်းကအနည်းဆုံးအင်ဂျင်1000နဲ့မကွေးတိုင်းကအင်ဂျင်9400ကျော်ကိုမီးရှို့ခဲ့တယ်လို့လေလာဆောင်ကြည်အဖွဲ့တစ်ခုဖြစ်တဲ့ Data for မြန်မာကဆိုပါဗျ။ဒီလိုမျိုးစစ်တပ်ရဲ့လုပ်ရက်တွေကစကိုင်းနဲ့မကွေးကလူတွေဆိုရင်အကုန်တိမ်ကျုံဒဏ်ခတ်တဲ့ပုံစံဖြစ်နေရလို့သွေးစည်းညီညွတ်သောအလုပ်သမားများအဖွဲ့ချုပ် SDUM ကိုတည်ထောင်သူအန်တီမျိုးကတော့အခုလိုသုံးသပ်ပါတယ
်။စစ်တပ်အနေနဲ့ဒီလိုညွှန်ကြားချက်မျိုးပေးထားတာဆိုရင်ဘာကြောင့်ဖြစ်မလဲဆိုတော့တွေးကြည့်ရမှာနော်ပထမတစ်ချက်ကဟိုဘက်ကနေပြီးတော့ဒီမှာလာနေတဲ့လူတွေကဒီမှာလာပြီးအခြေချတော့မှာပေါ့နော်။ဟိုအခုကစေပြည့်တဲ့နေရာအဲ့ဒီဘက်ကဆိုတော့ဒီမှာနေတော့ရှင်နေတော့ဘက်ကဆိုတော့ဒီလူတွေနဲ့အလုပ်သမားတွေတိကျစေပြီးအောင်များဝင်လာနိုင်များဆိုတဲ့လူမျိုးရေးစုရည်တဲ့ချက်ရှိတယ
်။အလုပ်ထောက်ခံရတာဖြစ်နိုင်တဲ့အကြောင်းပြချက်ကိုအန်တီမျိုးကအခုလိုပဲဆက်ပြီးပြောပြပါတယ်
။နောက်တစ်ချက်ကလည်းဒီမှာလူတွေတည်းကဝင်ပြန်ပို့ပေးနိုင်တယ်။အဲဒါကြောင့်ဒီဝင်ချင်းစီစဉ်မှုလည်းကြာပါဘူးကအန်တီမျိုးရေးပေါ်မှာတရားနေပြီးတော့လူလုံးပြောင်းဝင်ရဖြစ်ပြီးတခြားအလူဝင်နဲ့ကလည်းဝင်ပြန်ဖြစ်ပြီးပေါ့နော်။ဒီလိုမျိုးဆိုဘာကိုလဲရေးကဝင်တော့ပါဆိုရင်ဒီလိုတက်တာ
ဆက်ယုံတွေကနေအကြောင်းပြချက်တစုံတရာမပေးပဲမကွေးနဲ့စကိုင်းကအလုပ်သမားတွေကိုအလုပ်ဖြုတ်ပစ်တယ်လို့တိုင်ကြားတာတွေရှိကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားများတမကအဖွဲ့ချုပ် CTUM ကပြောပါတယ်တိုင်းနဲ့တိုင်းကအလုပ်သမားတွေကိုအကြောင်းပြချက်မရှိရောကြီးမပေးပဲအလုပ်ထုတ်ပစ်ခဲ့တဲ့ဆက်ယုံတွေထဲမှာရန်ကုန်လိုင်းတာယာကမြန်မာ Best Tax Garment ဆက်ယုံလည်းပါပါတယ်အလုပ်ထုတ်ခံရတဲ့အလုပ်သမားတွေနဲ့ဒိုတန်ကအင်တာဗျူးကိုစူးစမ်းခဲ့ပေမဲ့သူတို့ရဲ့လုံခြုံရေးအခြေအနေတွေကြောင့်စကားပြောခွင့်မရခဲ့ပါဘူးမြမလက်ကီဖော်ဂျွန်ကလည်းစကိုင်းနဲ့မကွေးကအလုပ်သမား44ဦးကိုအလုပ်ထုတ်ခဲ့တယ်လို့ CTUM ကနေသိရပါဗျ။ပိုင်ရှင်ဖြစ်သူကတော့ဒီဖြစ်စဉ်ကိုမသိရှိလိုက်ရဘူးဆိုပြီးအလုပ်သမားတွေကိုပြန်လည်ခန့်ထားခဲ့ပါဗျ။ဒီလိုအလုပ်ထုတ်ပြတာတွေဟာရန်ကုန်နဲ့တခြားနေရာတွေမှာဖြစ်နေတာပါ။ဩဂတ်စ်လလယ်တုန်းကလည်းစစ်တပ်ကခန့်ထားတဲ့အုပ်ချုပ်ရေးမှုတွေဟာရန်ကုန်ဒလမြကူဒရာစီမံကိန်းနားမှာရှိတဲ့စားတောက်ဆိုင်ပိုင်ရှင်တွေ၊ကုန်းဆောင်ဆိုင်ပိုင်ရှင်တွေကိုမကွေးနယ်စကိုင်းကအလုပ်သမားတွေကိုထုတ်ပြဖို့ဖိအားပေးခဲ့ပါတယ်။ ဒီအကြောင်းကိုသိတဲ့စီမံကိန်းအနားမှာရှိတဲ့ထမင်းဆိုင်ပါရှင်တို့ကအခုလိုပြောပြပါတယ
်သူတို့ကဒုအနာမှာအိမ်နေပါရဲ့လာငားနေတာဒုဆိုင်မှာပဲလာစားတောင်းနေကြပဲအခုတော့သူတို့ကစုစုပေါင်းတော့အယောက်50တရာလောက်တော့ရှိတယ်အခုတော့ပြန်ရမယ်ဆိုတော့ပြန်ကြတာအခုအစိတ်ရောက်ပဲရှိရတယ်တဲ့အခုဆိုင်မှာပဲသူတို့လာစားရင်းနဲ့ပြောသွားတာလေ
ရန်ကုန်မှာအလုံးလုံးကြတဲ့သခိုင်းနဲ့မကွေးကသူတွေဟာအဲ့ဒီဒေတာရဲ့တော်လှန်ရေးလှုပ်ရှားမှုတွေနဲ့ဘာမှမဆိုင်ဘူးလို့မကွေးတိုင်းက People's Revolution Alliance PRA ရဲ့စေဦးစီးချုပ်ဟာဂျူလီကစစ်ကောင်စီရဲ့လှုပ်ရဲ့အပေါ်တုံ့ပြန်ပြောဆိုပါတယ
် PDF တွေကိုကျွန်တော်တို့ထောက်ပံ့လို့ဒီဖမ်းတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံလုံးဖမ်းမှုအတွက်သူတို့တွေကပြင်ဆင်ရလိမ့်မယ်ထောင်ကြီးတွေစောက်တာလို့နိုင်ငံလုံးထောင်ထဲထည့်ထားမှာပဲရမှာပေါ့အဲဒါပေမဲ့လည်းကျွန်တော်တို့မှာကဒီနိုင်ငံတွင်းနဲ့မဟုတ်ပဲနိုင်ငံတကာကမှရောက်နေတဲ့ဒီမြန်မာတွေကပါအဲကျွန်တော်တို့ထောက်ပံ့နေတာမျိုးတွေရှိနေတယ်ဆိုတော့ကဒီ PDF ကိုထောက်ပံ့တာတွေကတော့အဲရော့ကျတော့မှာမဟုတ်ဘူးအဲစစ်ကောင်စီကသာလူလူထောက်ခံမှုကိုအဝစီးစီးကျဆင်းနေတာအဲဒီကျဆင်းနေတဲ့အချိန်မှာတို့တွေဒီလူလူစီယုံရေးလုံးမဲ့လုံးရမယ်စားကိုလို့နှိတ်ကိုရေးကိုအဲတွားနေတယ်ဆိုလို့ရှိရင်စစ်ကောင်စီကကိုယ်တည်းကိုကျူးတာအဲတော့အလုံးလုံးဆရာမရှိတဲ့သူကတော့နော်အလုံးဆရာမရှိတဲ့အလုံးသမားကတော့ဒီစစ်ကောင်စီကိုနော်အမြင့်ပြုတ်တော်လှန်မှုဒီဒီတတိပဲတို့မှာရှိလိမ့်မယ်
2019ခုနှစ်မှာထုတ်ဝေတဲ့ UNFPA ရဲ့ကြားဖြတ်သကောင်စင်အရစကိုင်းတိုင်းတွင်းလူဦးရေ 5.3 သန်းကျော်နေထိုင်နေပြီးမကွေးတိုင်းမှာတော့ 3.8 သန်းနေထိုင်ပါတယ်။စစ်တပ်ရဲ့လုံရဟာလူတဦးတယောက်ရဲ့နိုင်ငံရေးယူဆချက်ဒါမှမဟုတ်တခြားယူဆချက်အပြင်ဖြစ်စေနိုင်ငံနဲ့ဆိုင်သောဒါမှမဟုတ်လူမှုအစဉ်တန်းနဲ့ဆိုင်သောစစ်မြစ်အပြင်ဖြစ်စေပြည်စည်းဥစ္စာဂုဏ်အပြင်ဖြစ်စေမျိုးရိုးစာတီအပြင်ဖြစ်စေအခြားအစဉ်တန်းအပြင်ဖြစ်စေခွဲခြားခြင်းမရှိစေရဆိုတဲ့လူ့အခွင့်အရေးကြီးညာစာရန်ပါအချက်ကိုချိုးဖောက်ရကြနေပါတယ်။အဲ့ဒီကြီးညာစာရန်ထဲမှာလူသားတိုင်းဟာမိမိနိုင်ငံရဲ့နယ်နိမိတ်အတွင်းလွတ်လပ်စွာသွားလာရွှေ့ပြောင်းနေထိုင်ခွင့်ရှိတဲ့ဆိုတဲ့အချက်လည်းပါရှိပါတယ်။ရန်ကုန်ကစက်ရုံအလုပ်သမားတွေသာမကမြန်မာနိုင်ငံရဲ့တခြားဒေသကအလုပ်သမားတွေဟာလည်းနိုင်ငံမှာအာဏာသိမ်းခံလိုက်ရခဲ့ကမရေရာမှုတွေနဲ့ပြည်နေခဲ့ပါတယ်။အလုပ်သမားအများစုဟာအချိန်ပြည့်အလုပ်တွေမရနိုင်တော့ပဲရရနေစားအလုပ်တွေလုပ်ရင်အမျက်ထုတ်ခံရတာကိုရင်းစည်းခံနေကြရတာပါကုမ္ပဏီတွေဘက်ကအချိန်ပိုကြီးမပေးတော့တာနဲ့နှုတ်နဲ့သာမကကိုတိလက်ရောက်နိုင်တဲ့စီနယ်လောက်တာတွေရှိတယ်လို့ဆွဆွဲပြောဆိုတာတွေလည်းရှိနေပါတယ်အမျိုးသားညီညွတ်ရေးဆိုရကတော့စကိုင်းနဲ့မကွေးကအလုပ်သမားတွေအပေါ်ခွဲခြားဆက်ဆံခံနေရမှုတွေကိုအရေးယူမယ်လို့ဩဂတ်စ်လတုန်းကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ် NUG ရဲ့အလုပ်သမားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်နီကတော့လက်ရှိလုံဆောင်နေတဲ့အချက်တွေကိုအခုလိုရှင်းပြပါရစေ
။တကယ်လို့တသက်ခိုင်မရပြီဆိုလို့ရှိရင်တော့ဒီသမဝဝင်ကြီးဌာနဘက်ကနေတည်းမဟုတ်ဖ ೇನೆ တခြားသောဒီပြမှုတွေပေါ့နော်တခြားသောဥပဒေတွေနဲ့ပါတာအရေးယူဖို့အတွက်ကိုကျွန်တော်တို့စီစဉ်ဆောင်ရမှာဖြစ်ပါတယ်။ဟိုတာမန်ဖိနေမှုမဟုတ်ဖ ೇನೆ ဒေါ်လန်ယူစန့်ကျင်တော့လူခွင့်ကြီးချူဖောက်မှုအဲဒီလိုမျိုးပေါ့နော်ဆက်ကစားဘက်ကိုစကားစားကိုအလုပ်ကြည့်ပြနေတာပေါ့ဒီလိုမျိုးကျွန်တော်တို့နိုင်ငံရေးပြစ်မှုရာဇဝတ်ပြစ်မှုဒီလိုအဲနောက်ခွင့်ရေးချူဖောက်မှုဒါမျိုးတွေသူကအကုန်စုံနေတဲ့ပြစ်မှုကြီးကြီးဖြစ်နေတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့အချက်လက်ထောက်ထားတွေတော့အခိုင်အမာရှားနေပါတယ
်အလုပ်ဖြုတ်ခံရတဲ့စကိုင်းတိုင်းကကိုထုံးကတော့သူ့ကိုမိခိုးနေရတဲ့မိသားစုတွေရဲ့စာဝင်နေရေးအတွက်ဘလို့ရှေ့ဆက်ရမလဲဆိုတာကိုတွေးမြအောင်ဖြစ်နေမိပါတယ်နောက်ထပ်အလုပ်တစ်ခုရဖို့ဒီမှပုံနေကိုပဲအကြောင်းပြနေမယ်ဆိုရင်ဘဝမှာရှင်သန်ရက်တွေကိုခက်ခဲသွားပြီလို့ဆိုပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲထားသလိုအတန်တချို့ကိုလည်းအစားထိုးဖတ်ထားပါတယ်ဒိုးအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အိုင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာနံနက်ခင်းဖြစ်ပါသည်ခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီမြန်မာပြည်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 40 51ပြင်လမ်းလမ်းမီတာ190နဲ့ VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာနဲ့မြန်မာကတပတ်အတွင်းထိပ်တန်းရောက်သတင်းတွေမတင်ဆက်ခင်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာဆိုတဲ့အစီအစဉ်ကိုအရင်တင်ဆက်ချင်ပါတယ်အမျိုးသားယဉ်ကျေးမှုကိုရည်ညွှန်းပြောဆိုကြတဲ့အခါမတူကွဲပြားတဲ့လူအဖွဲ့အစည်းမှဘာကိုဆိုလိုတာလဲလို့မေးခွန်းထုတ်စရာရှိလာပါတယ်။အမျိုးသားတစ်မျိုးသားလုံးလက်ခံတဲ့အမှတ်လက္ခဏာနဲ့တန်ဖိုးတွေကပါပါလေ။ဒီမိုကရေစီဆိုတာနဲ့အများစုဖြစ်တဲ့ဗမာဗုဒ္ဓဘာသာယဉ်ကျေးမှုကိုအမျိုးသားယဉ်ကျေးမှုအဖြစ်အ ਨੇ စုကလက်ခံသတ်မှတ်ကြရမှာပါလား။အစရှိတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်။မလေးရှားကဒီဒီမလေးရှားနိုင်ငံကိုခေတ္တရောက်ရှိနေသူတူဦးကလည်း VOA ကိုပေးစာပေးပို့ပြီးတော့အဲ့ဒီလိုပေးစာအပေါ်မှာအကြောင်းပြုပြီးဒေါ်မေဇဘယ်ဖြူနဲ့ဦးတင်မောင်တန်းဆွေးနွေးထားပါတယ်ခင်ဗျာ
ဒီပတ်မှာတော့နားဆင်ကြည့်ရှုသူမလေးရှားနိုင်ငံမှာခေတ္တရောက်ရှိနေတဲ့ပရိသတ်တယောက်ရဲ့အမြင်ကိုတင်ပြဆွေးနွေးချင်ပါတယ်ကျွန်တော်တို့စီစဉ်မှာဆွေးနွေးခဲ့တဲ့အကြောင်းအရာကိုသူ့ရဲ့အမြင်နဲ့မပြောပြခင်မှာပထမဆုံးအချင်းပြန်လည်တင်ပြပါစီ။ဣရန်နိုင်ငံမှာကတ်ဒီတာကအမျိုးသမီးမာဆာအာမီဒီဟာအစ္စလာမ်ထုံးတမ်းဆင်လာရခေါင်းစီးထားပြီးပဲသဘင်စထွက်နေတဲ့အကြောင်းဘာသာရေးဆိုင်ရာရဲကမြို့တော်တီရမာဖမ်းဆီးတာကိုခံရပါတယ်။သူ့ကိုခေါ်သွားတဲ့စခန်းမှာရုပ်ပြက်လက်ချက်တိတ်ဆုံးတော့ခဲ့ပါတယ်။သူ့မိသားစုတွေကတော့ရဲကသူ့ကိုဖမ်းတဲ့အခါမှာခေါင်းကိုထိုးခေါင်းနဲ့ကားကိုတိုက်ခဲ့တယ်လို့ဆွဆွဲခဲ့ကြပါတယ်ရဲကတော့သူသိဆုံးသွားတာဟာနှလုံးရောဂါကြောင့်ဖြစ်တယ်လို့ဆိုပါတယ်ဘာကြောင့်လဲဖြစ်ဖြစ်ပါသူသိဆုံးသွားတဲ့ဖြစ်ရနဲ့ဆက်နွယ်ပြီးတော့အီရန်နိုင်ငံတပ်လောမှာဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့ပါတယ်အဒီတရင်နဲ့ဆက်နွယ်ပြီးနိုင်ငံတော်လူ့ခွင့်ရင်းနဲ့ကိုချင်းတိုက်ခါဆိုင်ရာပလက်အလုပ်အကြောင်းကိုစက်တဘာလ24ရက်နေ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာအမျိုးသမီးအရေးတက်ချွာလှုပ်ရှားသူဒေါ်မေးဇဘယ်ဖြူနဲ့ကျွန်တော်တို့ဆွေးနွေးကြပါလေ။ဒီဆွေးနွေးပွဲမှာပါလာတဲ့အကြောင်းတစ်ရပ်ကတော့မတ်တင်စာဝန်ကျော်နဲ့ဒေါက်တာနန်းမွေဆန်တို့ကိုဖမ်းဆီးခဲ့မှုဖြစ်ပါတယ်။အဓိကဆွေးနွေးခဲ့တာကတော့အမျိုးသားယဉ်ကျေးမှုအကြောင်းဖြစ်ပါတယ်။ဆရာမပြောခဲ့တာလေးကိုကျွန်တော်တို့ပထမဦးဆုံးစပြီးနားဆင်ကြအောင်ခင်ဗျ။နောက်ဆုံးမင်းခွန်းပေါ့နော်ဆရာမ။နော်။နိုင်ငံရေးဆုံးဖြတ်ချက်တွေကိုချရတဲ့သူတွေအနေနဲ့တစ်ဖက်မှာလည်းလူခွင့်ရေးကိုလေးစားရမယ့်စံနှုန်းတွေကိုရှိတယ်တစ်ဖက်မှာလည်းလူတွေအများကြီးကလက်ခံထားကြတယ်အမျိုးသားယဉ်ကျေးမှုဆိုင်ရာစံနှုန်းတွေကိုလက်ခံမှလည်းရှိတယ်အဲ့တော့ဒီနိုင်ငံရေးဆုံးဖြတ်တဲ့သူတွေကိုဥပဒေတွေမူဝါဒတွေကိုချမှတ်တဲ့အခါမှာဘလို့ဆောင်ရွက်တင်တယ်လို့ဆရာမအကြံပေးချက်ပါတယ
်ဟုတ်ကဲ့ဆရာအမျိုးသားယဉ်ကျေးမှုပါဆိုနေမှာเนาะအဲ့ဒီအမျိုးသားယဉ်ကျေးမှုကဘာလို့အမျိုးသမီးတွေရဲ့ဘဝကိုပဲအများရန်လိုက်ပြီးတော့ကန့်သက်ပိတ်ပင်ချုပ်ချယ်ခြင်းနေတာလဲဆိုတာကိုကျွန်တော်တို့ကလည်းနားမလည်တာပါပေါ့အဲ့တော့တကယ်တမ်းမှာဒီစီတော်ပေါ့ဒီအမျိုးသမီးများပေါ့နီနိုးစုံနဲ့ခွဲခြားဆက်ဆံမှုပပပြေသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အချိန်မှာကျွန်တော်တို့နိုင်ငံလည်းပါနော်စီတော့တဘောတို့စကြုပ်တဲ့မှာရှိတဲ့ဒီအခန်း1เนาะ article 1မှာအတိအကျဖော်ညွှန်းထားပါတယ်အမျိုးသမီးတွေကိုခွဲခြားဆက်ဆံရာရောက်တဲ့တလိထုံတန်းစင်လာတွေယဉ်ကျေးမှုတွေဘာသာရေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့စင့်သုံးမှုတွေအားလုံးကိုအစိုးရတွေကနော်ဒါဥပဒေနဲ့တားမြစ်ပေးဖို့ဖယ်ရှားပေးဖို့အဲ့ဒီလိုမျိုးရိုးရတလိယဉ်ကျေးမှုတွေဘာသာရေးထုံတန်းစင်လာတွေကိုအသုံးပြုပြီးတော့မှအကြမ်းဖက်တာတွေကနေလည်းအကာအကွယ်ပေးဖို့တာဝန်ရှိတယ်လို့အတိအလင်းဖော်ပြထားပါတယ်ဆရာအမျိုးသားယဉ်ကျေးမှုဆိုတာကိုအကြောင်းပြုပြီးတော့အမျိုးသမီးတွေရဲ့ဝတ်စားစင်ရမှုကိုပဲဖြစ်ဖြစ်နော်ဒီအမျိုးသမီးတွေရဲ့အသက်မွေးဝမ်းကြောင်းမှုနဲ့ဆိုင်တဲ့သူတို့ရဲ့ဘဝရွေးချယ်မှုတွေကိုကျွန်တော်တို့ကစုဖက်ဖို့စူးစမ်းတာအကြမ်းဖက်ဖို့စူးစမ်းတာဟာဒါဟာအမျိုးသားယဉ်ကျေးမှုကိုကာကွယ်စောင့်ရှောက်နေတာမဟုတ်ပါဘူး။ဒါဟာအမျိုးသမီးတွေပေါ့ကြားဖက်မှုတာဖြစ်ပါတယ်။အဲ့တော့ကျမတို့ဟာအမျိုးသားယဉ်ကျေးမှုကို
ကောင်းစဉ်တက်ပြီးတော့မှာပေါ့เนาะအမျိုးသမီးတွေရဲ့နေ့စဉ်ဘဝကိုချဲလဲပြီးတော့ထိန်းချုပ်ဖို့စူးစမ်းနေတာကပဲဆိုရနေမူဝါဒချမှတ်သူတွေရဲ့အလုံးမဟုတ်ဘူးဆိုတာလေးကိုပဲကျွန်မကအနည်းချုပ်ပြောချင်ပါတယ်ဆရာဒီအမြင်နဲ့ပတ်သက်ပြီးမလေးရှားနိုင်ငံမှာခေတ္တရောက်ရှိနေတဲ့ပြည်သက်တူကလည်းအခုလိုဗီအိုကိုစာရေးခဲ့ပါတယ်လူအခွင့်အရေးနဲ့ခေတ္တံကမ္ဘာဆွေးနွေးခန်းအစီအစဉ အမျိုးသားယဉ်ကျေးမှုဆိုပြီးဘာကြောင့်မင်းကလေးတွေကိုပဲချုပ်ချယ်နေကြတာလဲဆိုတဲ့စကားကိုလုံးဝကန့်ကွက်ပါတယ်ကျွန်တော်တို့အမျိုးသားတွေမှာမလုံမချုံအဝတ်အစားတွေဝတ်ဆင်ပြီးမြမရိုးရယဉ်ကျေးမှုကိုထိခိုက်စေအောင်လုပ်တာမရှိတော့ပါပဲမင်းကလေးတွေရဲ့မစင်မချင်းဝတ်စားဆင်ရင်မှုကြောင့်သာမြမယဉ်ကျေးမှုကိုထိခိုက်ညှိနှိုင်းစေတာပါအမျိုးသားယဉ်ကျေးမှုဆိုပြီးအမျိုးသမီးတွေကိုပဲထိန်းချုပ်နေတယ်ဆိုတဲ့ဆရာမသိအောင် VOA ကနေတဆင့်အများသိအောင်ပြန်ကြားပေးဖို့တောင်းဆိုလိုက်ပါတယ်
အခုလိုကျွန်တော်တို့စီစဉ်ကိုစိတ်ဝင်စားနားထောင်နေအပြင်ကိုလည်းရေးသားပေးပို့လာတဲ့အတွက် VOE ကတော့ဆရာမဒေါ်စွေဇွဲပြုပါပါမလေးရှားကိုခေတ္တရောက်ရှိနေသူတို့ကိုအထူးကျေးဇူးတင်ပါတယ်လို့ဥစွာပြောကြားချင်ပါတယ်ခဗျာအဲသူဆောင်ကနေဆင်ပွားလာတဲ့အကြောင်းလေးတွေကိုလည်းဒီပတ်မှာတော့ကျွန်တော်တို့ဆွေးနွေးတတ်ကြမှာပါဒီမလေးရှားနိုင်ငံကိုခေတ္တရောက်ရှိနေတဲ့သူရဲ့အမြင်ကိုကျွန်တော်တို့နားလည်နိုင်ပါတယ်ဘာလို့လဲဆိုတော့သူတို့ပဲကျွန်တော်တို့အစီအစဉ်ကိုနားထောင်ကြတဲ့သူတွေတဲမှာပေါ့နော်ဒီအဲမတ်တင်စာဝင့်ကျော်နဲ့မတ်နမ်းမွေစံတို့ဝိပုံစာဘုံပြုပဘုံအဲ့ဒီအပေါ်မှာသဘောမကျတဲ့သူတွေအများကြီးဒါရှိမယ်လို့ကျွန်တော်ထင်ပါတယ်ဒီတော့ဆ iam မကိုလည်းကျွန်တော်ကအဲတဲ့ပဲမေးပြရစီဆ iam မရဲ့တပီဆ iam မရဲ့သူမတွေကအဲ့ဒီလိုဝတ်စားပြုမယ်ဆိုရင်ဆ iam မသဘောကျနိုင်မလား
မမရဲကျမလည်းတမီးမိတ်ကလေးတွေမွေးထားတာပါပေါ့နော်အဲ့တော့ကျမရဲ့တမီးတွေဒူမတွေကလွန်မျိုးခွင့်မယ်ဆိုရင်တော့ကျမအနေနဲ့လည်းဂျာဟာလူငယ်ခွဲမှာမတင့်တော်ဘူးဒီလိုမဝက်ဖို့မစားဖို့ပေါ့နော်ကျမမိဘတယောက်အနေနဲ့အဲသူတို့ကိုလည်းကျမတားမြစ်ပိတ်ပင်မိမှာပါပဲဒါပေမဲ့လည်းကျမတို့ဒီညမှာပြောဆိုနေကြတဲ့ကိစ္စက individual ပေါ့နော်အဲဒီမိသားစုတစ်ခုချင်းစီရဲ့ကိစ္စကိုကျမတို့ကပြောနေရမှာဟုတ်ပါဘူးအဲ့တော့ကျမတို့ဒီပြောတဲ့ခါမှာလေအမျိုးသားရည်ကျေးမှုဆိုတာမထိတ်သိမ့်မဆောက်ရှောက်တဲ့အရာအနေနဲ့ကျမတို့ကပြောနေရမှာမဟုတ်ပါဘူးပေါ့နော်ဒါဟာထိတ်သိမ့်ဆောက်ရှောက်တဲ့အရာပါအဲ့ဒါကိုကျမတို့ကဥမာအမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်ပေါ့နော်ကိုယ့်ရဲ့ရည်ကျေးမှုနဲ့လိုက်လောညီထွေအောင်ဘယ်လိုဝေးရမလဲစားရမလဲပြောရမလဲဆိုရမလဲနေထိုင်ပြုမူရမလဲဆိုတာကိုကျမတို့ကကျောင်းတွေမှာသင်လို့ရပါတယ်မိသားစုမှာမိဘတွေကကိုယ့်ရဲ့သားသမီးတွေကိုသင်လို့ရပါတယ်အဲ့ဒီကျမတို့ဘာသာရေးအားဖြင့်လည်းပဲကျမတို့ကသွန်သင်လို့ရပါတယ်ဒါပေမဲ့ဓာရီဟာဥပဒေပြုတ်ပြီးတော့လူတွေကိုဖမ်းဆီးချုပ်နှောင်ရမယ်ခိစားမဟုတ်ပါဘူးလူတွေကိုအကြမ်းဖက်ပြီးတော့မှာပေါ့နော်အပြစ်ပေးရမယ်ခိစားမဟုတ်ပါဘူးအဲ့ဒါကိုပဲကျမကကွဲပြားပြားသိစေချင်တာပါပေါ့နော်အဲ့တော့ကျမတို့တွေဒီနောက်ပြီးတော့ညစ်ကြေးဖို့လို့ပြောတဲ့ခါမှာကျမတို့မှာအငြင်းပွားကြတယ်အများကြီးပဲရှိပါတယ်ကျမတို့ဟာဒီ very diverse ပေါ့နော်ဟိုမတူကွဲပြားမှုတွေအများကြီးရှိတဲ့နိုင်ငံလူဖွဲ့စည်းမှာနေနေတာဖြစ်ပါတယ်အဲ့တော့ကျမတို့ကယဉ်ကျေးမှုလို့ပြောကြတယ်ဘယ်သူယဉ်ကျေးမှုကိုပြောမှာလဲဘယ်လူမျိုးရဲ့ယဉ်ကျေးမှုကိုကျမတို့ကထိသိမ့်ဆောက်ရှောက်ဖို့အတွက်ဒီနေရာမှာပြောဆိုကြမှာလဲပေါ့နော်အမှကျမဆိုရင်ဗမာကချင်ကဗျာဖြစ်တယ်ပေါ့အဲ့တော့ကျမဟာဒီဟိုဗမာလူမျိုးရဲ့ယဉ်ကျေးမှုကိုလည်းနားလည်ထိသိမ့်ဆောက်ရှောက်ရတယ်လို့ကချင်လူမျိုးရဲ့ယဉ်ကျေးမှုကိုလည်းထိသိမ့်ဆောက်ရှောက်ရမယ်တာဝန်ဝတ်ကြားကျမမှာရှိရပါတယ်အဲ့တော့ကျမတို့မြန်မာနိုင်ငံမှာလူမျိုးဘာသာကွဲပြားစုံလင်စွာရှိတဲ့အခါမှာယဉ်ကျေးမှုလို့ပြောရင်ကျမတို့ကဘယ်ခေတ်အခါကဘယ်လူမျိုးတွေရဲ့ယဉ်ကျေးမှုကိုကျမတို့ကညှိညွန်းပြီးပြောဆိုပါလဲပေါ့နော်အရေးကြီးတာကယဉ်ကျေးမှုတွေဟာကျမတို့ကဟိုထိမ့်သိမ့်ဆောက်ရှောက်ဖို့အတွက်ကျမသဘောတူပါတယ်ဒါပေမဲ့လည်းဒီယဉ်ကျေးမှုကိုထိမ့်သိမ့်ဆောက်ရှောက်ရမယ်ဆိုတဲ့ခေါင်းစဉ်နဲ့လူတဦးတယောက်ချင်းစီရဲ့ဘဝသူ့ရဲ့ဆုံးဖြတ်ချက်သူ့ရဲ့အခွင့်အရေးတွေကိုကျမတို့ကကန့်တတ်တာအပြစ်ပေးအရေးယူတာအဓာရီဟာမတင့်လျော်ဘူးဒီလိုမဖြစ်တင်ဘူးလို့ကျမအဓိကပြောလို့ချင်
ဟုတ်ကဲ့ဆရာမနိုင်ငံနေနိုင်ငံလို့လေးအကြောင်းပြောတဲ့အခါမှာပေါ့နော်ကျွန်တော်တို့ကတိုင်းရင်းသားလူမျိုးမျိုးရှိတဲ့နိုင်ငံရေးအဖွဲ့အစည်းမျိုးမျိုးရှိတဲ့အခါကျတော့ဘုံတူညီတဲ့တန်ဖိုးကျွန်တော်တို့မဖော်ထုတ်နိုင်သေးဘူးအမျိုးသားယဉ်ကျေးမှုကိုအဲ့ဒီတောင်းမှကြည့်မယ်ဆိုရင်ဘလို့တန်ဖိုးတွေဟာအမျိုးသားယဉ်ကျေးမှုလို့ပြောတဲ့ကိစ္စတည်းမှာပါလာတဲ့လို့ဆရာမခင်ပါတယ်
ကျမတို့အနာဂတ်မှာ Federal Democracy နိုင်ငံတော်တက်တည်ထောင်တဲ့အခါမှာကျမတို့တွေဘုံတန်ဖိုးချမှုတွေလေးစားလိုက်နိုင်ရမယ်ဒီဘုံအားလုံးသဘောတူနိုင်တဲ့ယဉ်ကျေးမှုတွေကိုကျမတို့မလွဲမသွေပေါ့နော်အဲ့ဒါတွေကိုဆွေးနွေးကြရမှာသဘောတူကြရမှာဖြစ်ပါတယ်ပေါ့နော်အဲ့တော့လောလောဆယ်မှာတော့ကျမတို့တွေကကျမတို့နိုင်ငံကိုကိုးစားပြုတဲ့ ရင်ကျဲမှုတွေတံပိုးထားမှုတွေအကြောင်းပြောမယ်ဆိုရင်တော့လူများစုဖြစ်တဲ့မြန်မာလူမျိုးတွေရဲ့ရင်ကျဲမှုတွေတံပိုးထားမှုတွေကပဲအရှိအဟောင်နေတယ်ပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့နိုင်ငံကိုကိုစားပြုတဲ့သင်္ကေတတွေအမှတ်လက္ခဏာတွေကိုပြောတဲ့အခါမှာကျွန်တော်တို့ဖျားပထိုးတွေနော်ဒီပကံတို့ ကျမတို့ဒီကိုကြိုက်တီးရောတော့အစရှိတဲ့ဒီသင်္ကေတတွေကိုပဲသုံးပြနေသေးတဲ့အတွက်ဒါဟာကျမတို့ဟိုဒီတနိုင်ငံလုံးအနေနဲ့ကိုစားပြုတဲ့ရင်ကျေးမှုနဲ့နော်တန်ဖိုးထားမှုတွေကိုထင်ဟပြတ်တာနိုင်တဲ့အမှတ်လက္ခဏာတွေတော့မဟုတ်သေးဘူးရှင့်အဲ့အတွက်ကြောင့်ကျမတို့တွေဟာဘယ်လိုအရာတွေကတော့နော်အဲ့တော့လူမျိုးတိုင်းလူမျိုးတိုင်းဘာသာတိုင်းဘာသာတိုင်းအတွက်ကျမတို့ကအကျုံးဝင်တဲ့ဒီဟိုလက သာတစ်ခုခုကိုပဲဆောင်းပေးပြီးတော့မှရွေးချယ်တာဓမ္မမဟုတ်ရင်လူမျိုးတစ်ခုခုကိုပဲကိုစားပြုတဲ့အမှတ်လက္ခဏာတွေကိုဦးစားပေးပြီးမရွေးချယ်မိဘောဟာအရေးကြီးတယ်လို့ကျွန်မထင်ပါတယ်ပေါ့
ဟုတ်တချို့ပါတီတွေကမိမိအကြိုက်ကိုအာဏာနဲ့သုံးပြီးတော့အပြားလိုက်နိုင်ရမယ်ဆိုတဲ့အလေးထားကိုရှိတချို့ပါတီတွေကတော့ဖုတ်တယ်ဒါကတော့ငါတို့ကတော့ကြိုက်တယ်ဒါပေမဲ့လို့အများပြည်သူပေါ်ကျင့်သုံးဖို့အတွက်ကတော့နော်မတို့အနေနဲ့စဉ်းစားရမယ်ဆိုပြီးလေးလေးနက်နက်စဉ်းစားတဲ့ပါတီတွေရှိတယ်နော်အခုကျွန်တော်တို့မလေးရှားဖြစ်တာရောက်ရှိနေတဲ့ဒူဒူရဲ့မိကွန်းနဲ့ဆက်နွယ်ပြီးကျွန်တော်တို့စဉ်းစားဖို့ဖြစ်လာတာကနော်အဲ့ဒီလိုအလေးထားရှိတဲ့ပါတီတွေကိုရောပြည်သူလူထုကအဲ့ဒီတောင်းကနေကြည့်ဖို့လိုသလားမိမိသဘောကျတာမကျတာလည်းမဆိုင်ဘူးအများပေါ်မှာဒါကျင့်သုံးတဲ့အန္တာဆက်ကျင့်သုံးပုံနဲ့ပတ်သက်ပြီးတော့ကြည့်ဖို့လိုပလားပေါ့လူခွင့်ရတောင်းကပြောရင်ဆရာမဘလို့ပြောခြင်းမလဲ
ဟုတ်ကဲ့ပါဆရာတကယ်တော့ဟိုပါတီအဘယ်ဖြစ်ဖြစ်ပေါ့နော်ဟိုဒီပါတီကိုကိုစားပြုပြီးတော့ဟိုနိုင်ငံရဲ့အရေးပါတဲ့နေရာတွေကိုတာဝန်ယူကြတဲ့သူတွေပဲဖြစ်ဖြစ်ပေါ့သူတို့ဟာပြည်သူလူထုကရွေးကောက်တင်မြှောက်ထားတာဖြစ်တဲ့အတွက်ပြည်သူလူထုရဲ့ဘလို့ပြောမလဲအများပြည်သူရဲ့အတွေးအမြင်ကိုပဲကိုစားပြုရမှာဖြစ်တယ်လို့ကျွန်မကတော့မြင်တယ်ပေါ့နော်
အဲ့ဒီနေရာမှာလဲကျွန်တော်တို့လိုလူမျိုးပေါင်းစုံရှိတဲ့နေရာမှာလူနည်းစုရဲ့အခွင့်အရေးနဲ့လူများစုရဲ့အကြိုက်ဒါကလာပြီးထိတိုက်မတွေ့နိုင်ဘူးလားဆရာမဘယ်လိုကြိုက်လဲ
အဲ့တော့ဒီမိုကရေစီမှာလူများစုရဲ့သဘောထားဆန္ဒကိုကျွန်တော်တို့ကလေးစားလိုက်နိုင်ရတယ်လို့အဲ့လိုပဲလူနည်းစုတွေရဲ့သဘောထားဆန္ဒတွေဟာပစ်ပယ်ခြင်းမခံရအောင်လစ်လျူရှုခြင်းမခံရအောင်ကျွန်တော်တို့ကဂရုစိုက်ဖို့လည်းလိုအပ်ပါတယ်နော်အဲ့တော့ကျမတို့မျော်ရည်မှန်းတဲ့ Federal Democracy ပြည်ထောင်စုဖြစ်လာမယ်ဆိုရင်တော့လူနည်းစုတွေရဲ့သဘောထားဆန္ဒတွေလည်းထင်ဟပ်ပြီးတော့မှလူများစုတွေရဲ့သဘောဆန္ဒကိုလည်းပဲကျမတို့ကထက်သွင်းစဉ်းစားနိုင်တဲ့တပ်ဖို့ထားမှုတွေရည်ကြည်မှုအမှတ်တင်ကိတာလက္ခဏာတွေကိုကျမတို့စူးစမ်းတိစောက်နိုင်ဖို့အတွက်မျှော်လင့်နေတာပေါ့နော်လူနည်းစုအတွက်ကောလူများစုအတွက်ကောလေးစားလိုက်နာတဲ့တပ်ဖို့ထားမှုတွေဘုံတင်ကြတာအမှတ်လက္ခဏာတွေကိုရနိုင်ဖို့ဆိုတာဘလို့မှစစ်အာဏာရှင်အောင်မှာတော့ဖြစ်နိုင်လို့ဆရာကျွန်တော်တို့ဒီ Federal ကိုဦးတည်တဲ့ Democratic Nation ကိုတည်ထောင်နိုင်မှသာကျွန်တော်တို့နိုင်ငံမှာအခုလောလောဆယ်မှာဖြစ်ပွားနေတဲ့အငင်းပွားမှုတွေပြိပခတွေအားလုံးကပြင်းငိမ့်မယ်လို့ကျွန်မတူရဲ့အနေနဲ့အမှန်တကယ်ပဲယုံကြည်မိပါတယ
်။ဟုတ်ကဲ့အခုလိုကျွန်တော်တို့ဆွေးနွေးချက်တွေကိုစိတ်ဝင်စားနားထောင်ပြီးပြန်လည်ဆွေးနွေးတင်ပြမင်းမြန်းတဲ့မလေးရှားနိုင်ငံခိတရောက်ရှိနေတဲ့ကျွန်တော်တို့စီစာရေးတဲ့ပုံကိုလည်းကျွန်တော်တို့အများကြီးကျေးဇူးတင်တဲ့အကြောင်းထပ်မံပြီးပြောပြစေ။တခြားသောဆွေးနွေးမင်းများလိုတဲ့အကြောင်းအရာတွေရှိရင်လည်းကျွန်တော်တို့စီကိုစာရေးသားနိုင်ပါတယ်။နော်တကယ်လို့ဆွေးနွေးခြင်းနဲ့ဆိုလည်းကျွန်တော်တို့ကဆွေးနွေးဖို့ဖိတ်ခေါ်အပ်ပါတယ်လို့ပြောကြားလိုပါတယ်။အခုဆွေးနွေးသွားခဲ့တဲ့သူကတော့အမျိုးသမီးရေးတက်ချွတ်လို့ရှာသူဒေါ်မေးစပယ်ကြီးဖြစ်ပါတယ်။ကျွန်တော်တမန်ပါပ
ါ။ဦးဒီမောင်သားဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူအခွင့်အရေးနဲ့ခေပြိုင်ကဘာဆိုတဲ့အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုစူးစီးတင်ပြခြင်းပါတယ်စစ်ကောင်စီကတရားမဝင်အုပ်ချုပ်နေတာကိုချက်ချင်းရပ်ဖို့ဥရောပပါလီမန်ကတောင်းဆိုလိုက်ပါတယ်ပူမာဆွိုင်းရင်ကုမ္ပဏီမြန်မာနိုင်ငံကနေထွက်ခွာဖို့ပြင်ဆင်နေပါတယ်ဒီလိုသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြထားပါတယ်ခင်ဗျာ
မြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရရနဲ့အတူတရားမဝင်အုပ်ချုပ်နေတာကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်တရက်ကို EU ဥရောပပါလီမန်ကအောက်တိုဘာ6ရက်နေ့မှာချမှတ်လိုက်ပါတယ်။ဒါအပြင်မြန်မာစစ်တပ်အနေနဲ့သတင်းမီဒီယာတွေနဲ့သတင်းထောက်တွေအပေါ်နိုင်ငံရေးရည်မှန်းချက်နဲ့ဖမ်းဆီးအရေးယူမှုတွေကိုလည်းချက်ချင်းရပ်တန့်ပြီးတော့မတရားသဖြင့်ဖမ်းဆီးထားတဲ့သတင်းထောက်တွေအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ဥရောပပါလီမန်အမတ်တွေကတောင်းဆိုလိုက်ကြတာပါ။အလားတူပဲမြန်မာစစ်တပ်အနေနဲ့ဥပဒေမဲ့ဖမ်းဆီးထောင်ချတာတွေ ညံပန်းနှိပ်စက်မှုတွေ၊လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့တခြားမတရားတဲ့လုပ်ရက်တွေအပါအဝင်အကြမ်းဖက်လုပ်ရက်တွေအားလုံးဖြတ်တန်းဖို့သတင်းမီဒီယာဝန်ထမ်းတွေကိုတရားမျှတမှုမရှိဘဲတရားရင်ဆိုင်ခိုင်းနေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်မှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံအတွင်းသတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေအဖြစ်မကြသေးခင်ကပြစ်ဒဏ်စီရင်ခံလိုက်ရတဲ့သတင်းထောက်မှတ်တက်ခိုင်အပါအဝင်ဦးစီသူအောင်မြင့်နဲ့မညင်ကြီးအေးတို့ရဲ့အမှုတွေကိုမိမောင်းထုတ်ဖော်ပြထားပါတယ်။ဒါအပြင်စစ်တပ်ကအာဏာသိမ်းတဲ့အချိန်ကလေးကဖမ်းဆီးထားတဲ့သမ္မတဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ကိုလွှတ်ပေးဖို့အတွက်လည်းတောင်းဆိုထားပါတယ်။စစ်တပ်ကထုတ်ပြန်ထားတဲ့တရားမဝင်အရေးပေါ်အခြေအနေကိုပြန်လည်ရုပ်သိမ်းပြီးအယက်သားအစိုးရပြန်လည်ပေါ်ပေါက်ရေးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာရေးနဲ့ရွေးကောက်ခံထားရတဲ့လွှတ်တော်အမတ်တွေပါဝင်တဲ့လွှတ်တော်အသစ်ကိုခေါ်ယူပေးရေးတို့ကိုလည်းဥရောပပါလီမန်ဆုံးဖြတ်ချက်မှာထည့်တွင်တောင်းဆိုထားပါတယ်။မြန်မာစစ်တပ်နဲ့သူရဲ့စီးပွားရေးလုပ်ငန်းတွေအပေါ် EU ကတန်ခါအရေးယူမှုတွေကိုကြိုဆိုကြောင်းအောက်တိုဘာ6ရက်နေ့ကချမှတ်တဲ့ဆုံးဖြတ်ချက်မှာဖော်ပြထားသလိုစစ်ကောင်စီကိုနိုင်ငံရေးစီးပွားရေးနဲ့စစ်ရေးအရာကူညီပံ့ပိုးပေးနေတဲ့ရုရှားနဲ့တရုတ်နိုင်ငံတို့ကိုလည်းပြစ်တင်ရှုံချကြောင်းဖော်ပြထားပါတယ
်။မြန်မာအရေးဖြစ်ရှိတဲ့နေရာမှာစစ်ကောင်စီနဲ့တိုက်ရိုက်ဆက်ဆံတာအပါအဝင်ပုံစံသစ်နဲ့ချင်းကပ်ဖို့လာမယ့်နိုဝင်ဘာလတည်းကျင်းပမယ့်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးမှာအဆိုပြုမယ်လို့ဖိလစ်ပိုင်သမ္မတကပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့အကြမ်းတဲတွေကိုဖြေရှင်းဖို့အာဆီယံကဘုံဘောတူညီချက်5ရဲ့ချမှတ်ထားပေမဲ့လက်တွေ့အကောင့်ထဲမဖော်နိုင်ဖြစ်နေတဲ့အပေါ်နိုင်ငံကနဲ့ဒေတာရင်းကအားမလို့အားမရဖြစ်နေချိန်မှာပဲဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကမနီလာမြို့တော်နိုင်ငံသားသတင်းတောက်အသင်းမှာအောက်တိုဘာ5ရက်နေ့ကပြောဆိုလိုက်တာပါအနေဆုံးအနေနဲ့စစ်အစိုးရရဲ့ကိုယ်စားလှယ်တွေဆွေးနွေးပွဲစကားဝိုင်းမှာလာပြီးပြောနိုင်ဆိုနိုင်အောင်ခိုင်မာတဲ့ဆိုပြုချက်တွေကိုအထူးတကွာချမှတ်ရမယ့်အချိန်တန်ပြီးတော့ပြောကြားခဲ့ကြောင်းလဲရိုက်တာသတင်းမှာဖော်ပြပါရယ်အာဆီယံဘုံသဘောတူညီချက်တွေကိုအကောင့်ထဲဖော်နိုင်အောင်ကြိုးပမ်းရမှာပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးအစင်မြင့်စည်းဝေးတွေမှာအာဆီယံကမြန်မာစစ်ကောင်စီကိုမဖိတ်ပဲခြံလှန့်ထားပါရယ်နိုင်ငံရေးအရာကိုစားမပြုတဲ့အရက်ဖတ်တာဝန်ရှိသူတွေကိုပဲတက်ရောက်ခွင့်ပြုပါရယ်လာမယ့်နိုဝင်ဘာအာဆီယံထိပ်သီးအစည်းအဝေးပွဲမှာလဲအလားတူရည်တည်ချက်အတိုင်းပဲစစ်ကောင်စီအကြီးအကဲကိုဖိတ်မှာမဟုတ်ဘူးလို့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအတည်ပြုထားပါဗျ။မြန်မာအရေးတိုးတက်မှုတွေကိုမတွေ့ရရင်ချင်းကပ်တဲ့ပုံစံပြောင်းလဲကောင်းပြောင်းလဲမှာဖြစ်တယ်လို့ပြီးခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားကတတိပေးထားတာပါ
။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဖက်မြဝတီမြို့အနီးမှာလက်နက်ကင်အဖွဲ့အစည်းတစ်ခုကဖမ်းဆီးခေါ်ဆောင်ပြီးတော့အလုတ်ခိုင်းစေခံရသူတွေထဲမလေးရှားနိုင်ငံသား53ယောက်ပါတယ်လို့မလေးရှားနိုင်ငံကနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့ MHO က VOA မြန်မာပိုင်းကိုပြောပါတယ်။ဒါကြောင့်လဲဒီလူတွေကိုကယ်တင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြောင်းဝင်ဖို့ MHO အဖွဲ့ကတောင်းဆိုနေပါတယ်။ဒီလိုလူကုန်ကူးခံရသူတွေကယ်တင်နိုင်ရေးမှာမြန်မာအာဏာပိုင်တွေထိထိရောက်ဝင်ရောက်ပြီးတော့ကယ်တင်တာမျိုးမလုပ်နိုင်သလိုဒေတာရင်းနိုင်ငံတွေကလည်းဝင်ရောက်ကယ်တင်တာမျိုးမလုပ်နိုင်တဲ့အတွက်ဒီကိစ္စမှာကုလသမဂ္ဂကအကြောင်းဝင်ဆောင်ရွက်ပေးဖို့မလေးရှားနိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရအဖွဲ့ MHO နဲ့မလေးရှားလူမှုအဖွဲ့အစည်းအတွင်းရာဇဝတ်မှုတွေစောင့်ကြည့်တဲ့ MCCC အဖွဲ့တွေကကုလသမဂ္ဂအဖွဲ့အစည်းတွေကိုတောင်းဆိုပါတယ်။ဒီလူကုန်ကူးကိုင်းဒီရာဇဝတ်ကိုင်းဟာမြန်မာအာဏာပိုင်တွေနဲ့ဆက်နွယ်ပတ်သက်နေပြီးတော့အဲ့ဒီအာဏာပိုင်တွေကအကာအကွယ်ပေးထားတဲ့အတွက်လူကုန်ကူးတဲ့ကိစ္စတွေကိုသူတို့ဆက်ပြီးကျူးလွန်နေနိုင်တာပါလို့ MHO အဖွဲ့ရဲ့အတွင်းရေးမှူးချုပ်ဒါထုတ်ဟီရှာမူဒင်ဟာဆစ်က POA ကိုပြောပါရယ်ဒီကိစ္စနိုင်ငံတကာအဖွဲ့အစည်းတွေကြောင်းဝင်ဆောင်ရွက်ဖို့ပြက်ကွက်နေမယ်ဆိုရင်မြန်မာနိုင်ငံဟာဒေတာရင်းလူမောင်ခိုကုန်ကူတဲ့ဂိုင်းတွေလွတ်လွတ်လပ်လပ်ကျင်းလဲကျဆနိုင်တဲ့နေရာဖြစ်သွားလိမ့်မယ်လို့သတိပေးပါရယ်အစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့အစည်းတွေကတစဉ်တရားဝင်ရရှိထားတဲ့စည်းနှုန်းအရမလေးရှားနိုင်ငံသား53ယောက်ဖမ်းဆီးခံရပြီးတော့အလုတ်လုတ်ခိုင်းခံရပြီးသူတို့ကို KK Park ရာဇဝတ်ဂိုင်းကဖမ်းဆီးထားတာပါလို့ Mr. Hashim က VOA ကိုပြောပါရယ်ဒီလိုရာဇဝတ်ဂိုင်းတွေဖမ်းဆီးခံရပြီးတော့အလုတ်ခိုင်းခံရသူတွေထဲမှာအိန္ဒိယနိုင်ငံသား300လောက်ရှိတယ်ဆိုတော့ကိုလည်းအိန္ဒိယအစိုးရတာဝန်ရှိသူတွေကပြောဆိုထားပါရယ်မကြသေးခင်ကပဲအဲ့ဒီထဲကနှစ်ယောက်လူမျိုးရေးအိန္ဒိယရူပီးငွေ5သိန်းပေးရွေးခဲ့ရတဲ့အကြောင်းနဲ့အဲ့ဒီထဲက45ယောက်ကိုဒီရက်ပိုင်းအတွင်းပြန်လည်ကယ်တင်ထားတဲ့အကြောင်းအော်တိုဘာ5ရက်အိန္ဒိယနိုင်ငံထုတ် ANI သတင်းမှဖော်ပြပါရယ်ဖမ်းပြီးတော့ပြန်ပေးဆွဲအလုတ်ခိုင်းခံရသူတွေလူမျိုးရေးမြန်မာနိုင်ငံတွင်းကအိန္ဒိယတာဝန်နဲ့ဆက်သွယ်ဆောင်နေတဲ့အကြောင်းလဲအိန္ဒိယတာဝန်ရှိသူတွေကပြောဆိုထားပါတယ်
။မြန်မာစစ်တပ်ကိုလေရင်စီအထူးကတင်ပို့နေတဲ့ပူမာစွမ်းအင်ကုမ္ပဏီကသူ့ပိုင်အစုရှယ်ယာတွေကိုပြည်တွင်းပုဂ္ဂလိကကုမ္ပဏီခုကိုရောင်းချတော့မှာဖြစ်ကြောင်းအောက်တိုဘာ5ရက်နေ့ဖော်ထုတ်နေမှာကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ပူမာစွမ်းအင်ကုမ္ပဏီကပူမာ Energy Asia Sun PEAS နဲ့မြို့သားစွမ်းအင်ဆိုင်ရာပူမာ၄ချောင်းဝန်ဆောင်မှု NEPAS မှာရှိတဲ့သူ့ရဲ့အစုရှယ်ယာတွေကိုမြန်မာပုတ်လိကကုမ္ပဏီခုကိုရောင်းချမဲ့သဘောတူညီစာချုပ်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပူမာရဲ့ရင်းနှီးမြှုပ်နှံမှုတွေထဲမှာတီလဝါစိတ်ကမ်းမှာရှိတဲ့မြန်မာနိုင်ငံရဲ့အကြီးဆုံးလောင်စာဆီတင်သွင်းတဲ့ဂိတ်နဲ့လင်းစီတင်သွင်းတဲ့လုပ်ငန်းတွေလည်းပါဝင်ပါတယ်။2021ခုဖေဖော်ဝါရီစစ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံတွင်းသူ့လုပ်ငန်းတွေကိုကနအူးမှာပူမာကရပ်ဆိုင်းပစ်ခဲ့ပေမဲ့နောက်ပိုင်းမှာတော့အရက်သားတွေအတွက်လို့ပြောပြီးပြန်လည်လုပ်ကင်ခဲ့တာဖြစ်ပါတယ်ပူမာဆိုရင်ကုမ္ပဏီဟာ2015မှာစတင်ပြီး PEAS နဲ့ NEPAS တွေကတဆင့်မြန်မာနိုင်ငံအတွက်လင်းစီအဓိကတင်သွင်းနေတဲ့ကုမ္ပဏီဖြစ်ပါတယ် Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကတော့ပူမာဆိုရင်ကုမ္ပဏီနေနဲ့မြန်မာနိုင်ငံကထွက်ခွာရမှာသူ့အစီအစဉ်တွေကိုပွင့်လင်းမြင်သာစွာချပြပြီးသူ့ရဲ့လင်းစီဖြန့်ဖြူးရာအခြေခံစောင့်အုံတွေကိုစစ်တပ်ကလက်လန်းမမီအောင်ကာကွယ်ဖို့အပါအဝင်လုံခြုံစိတ်ချပြီးတာဝန်တည်တည်ထွက်ခွာရမျိုးဖြစ်အောင်လှုံ့ဆော်ရမှာဖြစ်ကြောင်းလည်းပြောပါတယ်ဒါပြင်သူထားခဲ့တဲ့လုပ်ငန်းတွေကိုမြန်မာစစ်တပ်ကဖြစ်စေစစ်တပ်နဲ့ဆက်နွယ်နေသူတွေဖြစ်စေလက်ထဲမရောက်အောင်လုပ်ဖို့လဲတိုက်တွန်းထားပါတယ်။ရဲသားတွေကိုစစ်လေရင်တွေတုံးတိုက်ခိုက်နေတဲ့မြန်မာစစ်တပ်ကိုလေရင်စီလက်လန်းမမီအောင်လှုပ်ဆောင်ကြဖို့ AI အပါအဝင်ရပ်ဖက်အဖွဲ့အစည်းအများပြားကရော NUG မျိုးသားညီညွတ်ရေးအစိုးရကပါတောင်းဆိုနေတာဖြစ်ပါတယ်
ဒါတော့တပတ်အတွင်းထူးခြားတဲ့မြန်မာသတင်းတွေပဲဖြစ်ပါတယ်ခင်ဗျာအခုတော့နောက်ထပ်ထိတ်တန့်ရောက်နိုင်ငံတကာသတင်းတချို့ကိုလည်းတင်ဆက်ကြပါတယ်ရုရှားသိမ်းယူထားတဲ့လေမန်းမြို့ကိုယူကရိန်းကပြန်လည်သိမ်းပိုက်လိုက်ပါတယ်မြောက်ကိုရီးယားကဒုံးကျည်ပြစ်လွတ်တာကြောင့်ဒေသတွင်းမှာတင်းမာမှုတွေတိုးလာပါတယ်ဒီလိုသတင်းတွေကိုတော့မဲအီးတန့်စင်နဲ့အတူကိုအောင်ကပြောပြထားပါတယ်ခင်ဗျာ
ယူကရိန်းရှိတောင်ပိုင်းကဇာပိုရီဇီယာမြို့လေကိုရုရှားကမစ်ဆိုင်းဒုံးကျည်ဖြစ်ခဲ့တိုက်ခိုက်ခဲ့တာကြောင့်လူနေထိုင်ခဲ့တွေပျက်စီးပြီးတော့လူသေဆုံးမှုတွေရှိခဲ့ပါသေးတယ်။ဇာပိုရီဇီယာအနုညူတအားပေးစစ်ရုံကိုထိန်းချုပ်သိမ်းပိုက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ပေးခဲ့ပြီးတဲ့နောက်ပိုင်းအောက်တိုဘာလ6ရက်နေ့မှာဒီမြို့ကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တာပါ။ဒီဓာတ်ပေါင်းဖို့ကိုအစောပိုင်းကတည်းကရုရှားတပ်တွေထိန်းချုပ်ထားပြီးတော့သူတို့ရဲ့လက်အောက်မှာယူကရိန်းအင်ဂျင်နီယာတွေနဲ့ဝန်ထမ်းတွေကစစ်ရုံကိုလည်ပတ်နေရပါရုရှားရဲ့လုပ်ရဟာအနုမြူအကြောင်းပြယူကရိန်းအပြင်ဒေကဘာလုံးကိုပါဖိအားပေးချင်းချောက်နေတဲ့လုပ်ရဖြစ်တဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇလွန်စကီကပြောပါလေဒီစဉ်ပတ်ထဲမှာပဲယူကရိန်းနိုင်ငံကဒေသ၄ခုကိုရုရှားပိုင်ဖြစ်သတ်မှတ်တဲ့ဥပဒေတရက်ကိုရုရှားသမ္မတပူတင်ကလက်မဲ့ရေးထိုးအတည်ပြုလိုက်ပါလေယူကရိန်းကတော့ဒီလိုရုရှားအစိုးရရဲ့ကြီးညာချက်ဟာတရားဝင်မှုမရှိတဲ့အကြောင်းပြောဆိုပြီးတော့ရုရှားပိုင်ဖြစ်သတ်မှတ်ထားတဲ့နယ်မြေတွေတဲကတချို့ကိုပြန်ပြီးတော့ထိန်းချုပ်ဖို့လှုံ့ဆော်နေချိန်မှာပဲရုရှားသမ္မတပူတင်ကအောက်တိုဘာလ9ရက်နေ့မှာတရားဝင်တည်ပြုလိုက်တာပါယူကရိန်းနိုင်ငံက Donetsk, Luhansk, Zaporizhia နဲ့ Kherson ဒေသတွေကိုရုရှားပိုင်ဖြစ်ဒီသတင်းပတ်အစောပိုင်းမှာပဲရုရှားလွှတ်တော်ကအတည်ပြုထားခဲ့တာပါဒီဒေသတွေမှာရုရှားကခန့်အပ်ထားတဲ့အာဏာပိုင်တွေကလူထုဆန္ဒခံယူပွဲဆိုပြီးတော့မကြသေးခင်ကပဲကျင်းပခဲ့ပါသေးရုရှားကဆန္ဒခံယူပွဲလုပ်ခဲ့ပြီးတော့မကြခင်မှာယူကရိန်းတပ်တွေနိုင်ငံအရှိတ် Donetsk ဒေသမှာအချက်ကြာကြတဲ့ Liman မြို့ကိုပြန်ပြီးတော့သိမ်းနိုင်ခဲ့တယ်ဆိုပြီးတော့ဓာတ်ပုံနဲ့တကွယူကရိန်းသမ္မတ Zelensky ကအောက်တိုဘာလ9ရက်နေ့မှာထုတ်ပြန်ခဲ့ပါမင်းကန်သမားဂျိုးဘိုင်ဒန်ကတော့ရုရှားကိုပြန်တိုက်ဖို့ယူကရိန်းအတွက်အမေရိကန်ကနောက်ထပ်ဒေါ်လာ625တန်းစီးရီးအကူအညီပေးဖို့ကိုလည်းဒီသတင်းပတ်ထဲမှာကြေညာခဲ့ပါတယ
်ဥရောပတိုက်တလောလင်ကြိုရင်းနဲ့စီးပွားရေးဖွံ့ဖြိုးမှုတွေတိုးတက်ဖြစ်ပေါ်စေရေးအတွက်ရည်ရွယ်ပြီးဥရောပတိုက်အတွင်းမှာရှိတဲ့နိုင်ငံပေါင်း44နိုင်ငံကခေါင်းဆောင်တွေချက်သမရနိုင်ငံပရက်မြို့မှာအော်တိုဘာ6ရက်နေ့မှာတွေ့ဆုံပြီးတော့ဥရောပနိုင်ငံရေးအတိုက်အဝန်တည်ထောင်ရေးထိပ်သီးဆွေးနွေးပွဲကျင်းပပါရတယ်။ဒီထိပ်သီးဆွေးနွေးပွဲအတွက်ဥရောပတိုက်ကနိုင်ငံအားလုံးကိုဖိတ်ကြားခဲ့ပေမဲ့ရုရှားနိုင်ငံကတော့မဖိတ်ပါဘူး။ဒီဆွေးနွေးပွဲကိုပြင်သစ်သမ္မတအီမနျူရယ်မက်ခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အိုလက်ဖ်ရှိုးစ်တို့နှစ်ဦးကကမက်ကထပြည်ကျင်းပပါရတယ်။ရုရှားကယူကရိန်းကိုဖေဖော်ဝါရီလ24ရက်နေ့မှာစတင်ကျူးကျော်တိုက်ခိုက်တဲ့စစ်ပွဲဖြစ်နေချိန်မှာယူကရိန်းကို EU ဥရောပသမ္မတအဖွဲ့အဖြစ်လက်ခံရေးဖိအားပေးမှုတွေထွက်ပေါ်နေချိန်မှာဒီထိပ်သီးဆွေးနွေးပွဲကိုကျင်းပတာလည်းဖြစ်ပါတယ်ဒီထိပ်သီးဆွေးနွေးပွဲဟာရုရှားမပါတဲ့ဥရောပတိုက်အစုအဖွဲ့အစ်ကိုစတင်မဲ့ဆွေးနွေးပွဲဖြစ်ကြောင်းရုရှားကိုဒီအစုအဖွဲ့ကနေထာဝရဖယ်ခြင်းထားမှာမဟုတ်ပေမဲ့သမ္မတပူတင်ဦးဆောင်တဲ့ရုရှားအတွက်တော့ဒီဆွေးနွေးပွဲမှာထိုင်ကုန်နေရာမရှိကြောင်း EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဇက်ဘိုရဲလ်ကသတင်းတောက်တွေကိုပြောပါတယ်
ဒီသင်္ဘက်အတွင်းမှာမြောက်ကိုရီးယားနိုင်ငံကဒုံးကျည်စမ်းသပ်မှုနှစ်ကြိမ်ထက်မနည်းလှုပ်ဆောင်ခဲ့ပါလိ။အော်တိုဘာလ၄ရက်နေ့မှာမြောက်ကိုရီးယားကစမ်းသပ်ပြုလုပ်လိုက်တဲ့ဒုံးကျည်ကဂျပန်နိုင်ငံဘော်ကိုဖျက်ချော်ခဲ့ပြီးတော့ပြည်လည်ပြည်တဲ့ကိုဆင်းသွားပါလိ။အော်တိုဘာလ၆ရက်နေ့မှာလည်းတာတိုပြည့်ပဲ့ထင်းတက်ဒုံးကျည်နှစ်ဆင်းပြုလုပ်ခဲ့ပါလိ။မြောက်ကိုရီးယားနိုင်ငံကစနစ်ရက်အတွင်းမှာ၆ကြိမ်ဒုံးကျည်စမ်းသပ်ပြုလုပ်ခဲ့ပါလိ။အော်တိုဘာလ၆ရက်နေ့ဒုံးကျည်ပြစ်ခတ်မှုတွေမကဘဲနဲ့မြောက်ကိုရီးယားဘက်ကစစ်လေရေးစနစ်ဆင်းပြန်တန်းတဲ့အပေါ်မှာတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားဘက်ကလည်းတရက်ထဲမှာစစ်လေရေးအဆင့်30ဖြန့်ကျက်ပြီးတော့ပြန်တန်းခဲ့ပါသည်။ဒီသင်းဘက်တွင်မှာတောင်ကိုရီးယားနဲ့အမေရိကန်တို့လေးတက်ပူးတွဲစီလေးချင်းမှုတွေကျင်းပခဲ့ပါသည်။မြောက်ကိုရီးယားကိုနျူကလ িয়ার စမ်းသပ်မှုတွေပဲ့ထင်းတက်မစ်ဆိုင်တုံးပစ်ခတ်မှုတွေမလုပ်ဖို့လုံခြုံရေးကောင်စီကတားမြစ်ထားပြီးတော့အရေးယူမှုတွေချမှတ်ထားတာနှစ်တော်ကြာနေပြီဖြစ်ပေမဲ့မကြာခင်နှစ်တွေအတွင်းမှာတော့မြောက်ကိုရီးယားကိုနျူကလ িয়ার ဆွေးနွေးပွဲစကားဝိုင်းထဲမှာပြန်ပြီးတော့ရောက်လာအောင်ဆွေးဆောင်နေအနေနဲ့သူ့ပေါ်တန်းခတ်တာတွေဖြေလျှော့ပေးဖို့တရုတ်နဲ့ရုရှားတို့ကတောင်းဆိုလာပါလိမ့်ဒီကြောင့်ကိုဒီသင်းမထဲမှာကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအမေရိကန်ကထောက်ပြပြောဆိုခဲ့ပါလိမ့်
ရင်းနှံထုတ်လို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC နဲ့ရုရှားပါဝင်တခြားရင်းနှံထုတ်လို့ရောင်းချတဲ့နိုင်ငံတွေကရင်းနှံဈေးနှုန်းကိုထိန်းထားနိုင်မှုရည်ရွယ်ပြီးထုတ်လုပ်မှုလျှော့ချဖို့သဘောတူလိုက်ပါတယ်။ဒါကြောင့်ရှီလာကစပြီးတော့ပုံမှန်ထုတ်နေကြတဲ့တရက်ကိုစီနသန်းလျှော့ထုတ်မယ်လို့အော်တိုဘာ9ရက်နေ့မှာကြေညာခဲ့ပါတယ်။ကမ္ဘာစီးပွားရေးနဲ့ရင်းနှံဈေးကွက်မသေးမချာမရေရာမှုတွေကြောင့်အခုလိုလျှော့ချထုတ်ဖို့ဆုံးဖြတ်တာဖြစ်တယ်လို့ရင်းနှံထုတ်လို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကပြောပါတယ်။OPEC ဆုံးဖြတ်ချက်ကြောင့်လာမယ့်လတွေတည်းကမ္ဘာစီးပွားရေးကျဆင်းမှုအနေနဲ့ပိုကြီးမားလာနိုင်တယ်လို့အကဲပြတ်တွေကခန့်မှန်းပါတယ်။ကမ္ဘာဈေးကွက်မှာရေနံဈေးလအတန်ကြာကျဆင်းနေပေမဲ့ဒီအပိုင်းတွေတည်း OPEC ကရေနံရှော့ချထုတ်လုပ်တော့မယ်လို့ဆိုတာကြောင့်ရေနံဈေးပြန်တက်လာနေပါတယ်။
ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကအနည်းကလေးတိုင်းကြောင်းတစ်ကြောင်းတည်းကိုအော်တိုဘာလ6ရက်နေ့တုန်းကတရက်သမားတရဝင်ပြီးတော့ပြစ်ခတ်ခဲ့တာကြောင့်ကလေးငယ်အများစုအပါအဝင်လူအယောက်30ကျော်သေဆုံးခဲ့ပါသည်ထိုင်းနိုင်ငံနုံဘူအာလမ်ဖူပြည်နယ်ထဲမှာရှိတဲ့အနည်းကလေးတိုင်းကြောင်းတစ်ခုမှာ6ရက်နေ့နေ့လယ်ပိုင်းအစောပိုင်းမှာပြစ်ခတ်မှုဖြစ်ခဲ့တဲ့အကြောင်းထိုင်းရင်မူအချေယွန်ခရိုက်တောင်ကအေဘီသတင်းကိုပြောပါလေကျောင်းထဲဝင်ပြီးတော့ပြစ်ပေးတဲ့နောက်တရက်သမားကအိမ်ကိုပြန်ပြီးတော့ဇနီးနဲ့ကလေးဖြစ်သူကိုလည်းပြစ်တက်ခဲ့ပါလေ
။ဒါတော့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ရတာပါခင်ဗျာ။ VOA အထုလေးညနေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါလေ။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာဖြစ်ပါလေဗျာ။
နဲ့ရုရှားချားမှာဆက်တည်ထားတဲ့ရထားနဲ့ကားလမ်းတွေပါတဲ့ပြမဒရားကြီးမှာစနေနေ့အစောပိုင်းကထရက်ကာတစ်စင်းပောက်ကွဲတဲ့အတွက်ဒစိတပိုင်းကျိုးပြတ်သွားပါတယ်။ယူကရိန်းတောင်ပိုင်းကိုရုရှားထိုးစစ်အတွက်အဓိကတင်ပစ္စည်းတွေတင်ပို့ပေးရလမ်းကြောင်းကိုလည်းထိကိုက်သွားတာဖြစ်ပါတယ်။ဒီရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့ယူကရိန်းအစိုးရရဲ့လုပ်ရဟာအရက်ဖက်အခြေခံအဆောက်အုံကိုဖျက်ဆီးတာမျိုးဖြစ်နေတဲ့အတွက်ဒါဟာသူ့ရဲ့အကြမ်းဖက်လုပ်ရကိုပြသနေတာလို့သူရဲ့ Telegram ကွန်ရက်မှာရေးပါတယ်ဒီတိုက်ခိုက်မှုကိုယူကရိန်းကသူတို့လှုပ်ဆောင်တာလို့တရားဝင်ကြေညာတာမျိုးတော့မရှိပါဘူးဒါပေမဲ့ဒီတရားကိုဖျက်ဆီးပစ်မယ်လို့ယူကရိန်းအရာရှိတွေကထပ်တလဲလဲခြိမ်းခြောက်ထားတာလည်းဖြစ်ပါတယ်မြန်မာစစ်ကောင်စီကထောင်နှံပြစ်ဒဏ်ချမှတ်တာခံရတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရုကူဘိုတာကိုပြန်ပြီးလွှတ်ပေးဖို့အတွက်ဘင်္ဂလားဒေ့ရှ်မှတ်တမ်းရုပ်ရှင်အသံ BDFA ကစနေနေ့မှာတောင်းဆိုလိုက်ပါတယ်ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူကိုအကူအညီပေးချဖို့တိုက်တွန်းရေးသားထားတဲ့စာရင်းတွေကိုကန်ဆောင်ပြီးဒက္ကမျိုးတော်လမ်းမပေါ်မှာလက်ချင်းချိတ်ပြီးတော့ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံက ID သတင်းအချက်အလက်နည်းပညာကဏ္ဍမှာအလုပ်ရမယ်ဆိုပြီးလူပွဲစားရဲ့လင်ညာခေါ်ရာခံရတဲ့အိန္ဒိယနိုင်ငံသား130ကိုကယ်ဆယ်ခေါ်ယူနိုင်ခဲ့တယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနပြောခွင့်ရှိသူကပြောကြားလိုက်ပါတယ်။ကိုရီးယားကျွမ်းဆွယ်ဒေသမှာအမေရိကန်လင်းတင်တင်မော်ဂျီ USS Ronald Reagan ပြန်ချတာဟာအမှန်တန်ကြီးမားတဲ့အနှုတ်သဘောဆောင်တဲ့လက္ခဏာဖြစ်တယ်လို့မြောက်ကိုရီးယားကသတိပေးလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါ်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှာတော့ကိုဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair El Tayyab တို့ဖြစ်ကြပါတယ်။ VO ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ24/40/51နဲ့လိုင်းလမီတာ190ပြန် VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ခဲ့တာပါ။တို့ရရှိမြန်တဲ့တကွမြန်မာပြည်သူပြည်သားအားလုံး BND ရဲ့အသွေအသွေကကင်းဝေးပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.